Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာချင်းအားလုံးရှင်လန်းချမ်းမြေကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစုမုံကောင်းတောင်းလိုက်ပါတယ် VOE အမေရိကန်တန်မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဧပြီလ18ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုလှိုင်းဒိုမီတာ2450နဲ့51တို့နဲ့အတူ VOE ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOE Burmese News မှာလည်းဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ဆမိုးပြပါခင်ဗျာအခုမနေ့ပဲအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျာတက်ပါဒီမနေ့ကင်းသတင်းတွေကိုမဆွမြတ်မုံနဲ့အတူကြီးညာပေးပါပါဆီးရီးယားကဓာတုလက်နက်နဲ့တိုက်ခိုက်ခံခဲ့ရတဲ့ဒူးမမျိုးကိုနိုင်ငံတကာကြွန့်ကျင်သူတွေတကယ်ရောက်မရောက်မသိရသေးပါဘူးဥရောပတိုင်းမှာဒီမိုကရက်တစ်နဲ့အာဏာရှင်နိုင်ငံတွေကြားပြည်ရင်းဆက်ဖြစ်ပြီးပြိုကွဲနေပြီလို့ပြင်သစ်သမ္မတကပြောပါတယ်မနေ့ကမြန်မာနှစ်တစ်ခုအထိတ်အမှတ်ဖြစ်တဲ့နိုင်ငံတော်သမ္မတကနေနိုင်ငံရေးကျင်းသာ8000ကျော်ပြန်ပြီးလွှတ်ပေးလိုက်ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမို
းဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ကြမယ့်အစီအစဉ်လေးတွေမှာဆိုရင်တော့
What we do want to avoid is inadvertently making the lives of ordinary Burmese people ever more difficult they have a terrible enough time
ဒီတင်ငါရဲ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာဝန်ကြီးမတ်ဖီးပြောတော်တာဖြစ်ပါတယ်မြန်မာနိုင်ငံအပေါ်အရေးယူတန်ခတ်ပိတ်ဆို့မှုပြုလို့ရင်းနဲ့ပတ်သက်ပြီးတော့ပြောပြသွားတာပါဒရင်လွာတွေကိုတင်ဆက်တဲ့အခါမှာပြည့်စုံနားဆင်ရပါမယ်။အဲ့ဒါပြင်မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးနိုင်ရေးအခြေအနေတွေဟာမနှစ်ကစပြီးတော့တိတိတတ်တာဆိုးဝါးလာနေတယ်လို့ကုလသမဂ္ဂထိပ်တန့်ရာရှိသူကပြောလိုက်တယ်ဆိုတဲ့အကြောင်းမြန်မာနိုင်ငံမှာတိုင်းရင်းသားကလေးငယ်တွေကိုစာသင်ပေးနေတဲ့တရုတ်ခရီးယန်အသင်းအုပ်ဆရာတော်ကိုတရုတ်ဆိုးရွားကထောင်နှံ9နှစ်ချမှတ်လိုက်တဲ့တရင်ဟိုးမလင်းမြို့ကတကြံရံပွဲတစ်ခုမှာရဲကပြစ်ခတ်လို့လူငယ်2ဦးတေဆုံးသွားတဲ့အကြောင်းစာတာတွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအင်္ဂါညတရက်လီလိုင်းဆွေးနွေးကမ်းကိုပြန်ပြီးတော့ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။ဒါရီမတိုင်ခင်အရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မဆုမြတ်မနုကကြီးညာပေးပါလိမ့်မယ်ခင
်ဗျ။ Syria နိုင်ငံဒူးမမြို့မှာပြီးခဲ့တဲ့ဆယ်ရက်တုန်းကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုအတွင်းဒါရုလက်နဲ့အသုံးပြုမှုရှိမရှိစစ်ဆေးမဲ့နိုင်ငံတကာကျွမ်းကျင်သူများအဖွဲ့တကယ်ရောက်မရောက်တည်တည်ချာချာမသိကြသေးပါဘူး။OPCW ဓာတုလက်နဲ့တုံးဆက်မှုတားဆီးအဖွဲ့အချက်လက်ရှာဖွေရေးဆိုင်ရာကြွမ်းကျင်သူတွေဒူးမမျိုးကိုရောက်လာခဲ့တယ်လို့ CIA ဆွေရရုပ်တံကကြေညာခဲ့တယ်လို့ White Helmets အထုပ်ဖြူကဲဆဲကူညီအဖွဲ့ကလည်းတီးခြားပြောဆိုခဲ့တာပါ။ဒါပေမဲ့ American နိုင်ငံကြီးဌာနပြောခွင့် Heather New York ကတော့ CIA မျိုးရော Damascus နားကဒူးမမျိုးတဲ့ OPCW အဖွဲ့မရောက်သေးဘူးလို့အင်္ဂါနေ့နေ့လည်းမှပြောခဲ့တာပါ။ CIA ကဓာတုလက်နဲ့ဆက်ယုံတွေကို American Britain နဲ့ပြင်သစ်တို့ပူးပေါင်းပြီးဒုံးကျည်တွေနဲ့အပြင်းထန်ပစ်ခတ်ခဲ့တဲ့စနေနေ့မှာပဲဒီအဖွဲ့ရဲ့စုံစမ်းမှုတွေဟာ CIA ကိုရောက်နေခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ April 9ရက်နေ့ကဓာတုအစိတ်တန်းကိုလက်နဲ့တိုက်ခိုက်ခဲ့ပုံပေါ်နေတဲ့ဒူးမကိုတော့အစပိုင်းမှာတွားခွင့်မရခဲ့ပါဘူး။ CIA နဲ့ရုရှားတပ်တွေလုံးဝထိန်းချုပ်ထားနိုင်ပြီဖြစ်တဲ့အဲ့ဒီနေရာမှာတိုက်ခိုက်ခံရတာဟာဆယ်ရက်ရှိလာပြီမို့ဓာတုလက်နဲ့၃ချောင်းတက်တည်ပြနိုင်မယ်အဓိကဓာတုပစ္စည်းတွေပြက်ပြယ်သွားနိုင်ခြေရှိနေတယ်လို့ပြင်းတဲ့နိုင်ငံကြီးဝန်ကြီးဌာနကပြောပါတယ်ဓာတုလက်နဲ့ဆန်ရဆောင်ကြီးအဖွဲ့ American သံမတ် Kenworth ကလည်းအဲ့ဒီနေရာကိုရုရှားတွေရောက်နေနေတာမို့ထောက်ထားတွေပြက်ပြယ်အောင်လုပ်နိုင်ခြေရှိနေတယ်လို့တနင်္ဂနွေနေ့ကပဲပြောပါတယ်
1950ပြည့်နှစ်တွင်မှာဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲကိုတောင်ကိုရီးယားအစိုးရဘက်ကမြောက်ကိုရီးယားအစိုးရနဲ့အဆုံးသတ်မယ်ဆိုရင်သူ့အနေနဲ့သဘောတူကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။ကိုရီးယားနိုင်ငံကြားမှာတရားဝင်စစ်ပြေငြိမ်းမှုမရှိသေးတဲ့ကိစ္စကိုသမ္မတထရမ့်ကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံစဉ်မှာထောက်ပြပြီးတော့စစ်ပြေငြိမ်းဖို့သူသဘောတူတဲ့အကြောင်းပြောခဲ့တာပါ။1953ခုနှစ်မှာတိုက်ပွဲတွေအဆုံးသတ်ခဲ့ပြီးအမေရိကန်မြောက်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကြားစစ်ပြေငြိမ်းရေးစာချုပ်ချုပ်ဆိုခဲ့ပေမဲ့ဒီစာချုပ်ထဲမှာတောင်ကိုရီးယားမပါဝင်ပါဘူး။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်နဲ့တွေ့ဆုံဆွေးနွေးဖို့သမ္မတထရမ့်သဘောတူခဲ့တာဟာတတိရှိတဲ့လောက်ရဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံမှုဟာဂျွန်လရဲမှဒါမှမဟုတ်ရင်ဒီထက်နည်းနည်းဆော့မယ်လို့သမ္မတထရမ့်ကဆိုပါတယ်။အခြေအနေမကောင်းရင်တော့တွေ့ဆုံပွဲဖြစ်မှာမဟုတ်ဘူးလို့လည်းပြောပါတယ်။ထိပ်သီးတွေ့ဆုံဖို့အတွက်ပြင်းစင်မှုတွေကိုအမေရိကန်နဲ့မြောက်ကိုရီးယားထိပ်ပိုင်းခေါင်းဆောင်တွေကြားမှာတိုက်ရိုက်ဆွေးနွေးနေတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။မြောက်ကိုရီးယားတို့လွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာတည်းကပြန်ပြီးဆွဲခဲ့တဲ့ဂျပန်လူမျိုးတွေကိစ္စအပါအဝင်ဂျပန်ဆိုရဘက်ကအလေးထားတဲ့ကိစ္စတွေကိုကင်ဂျွန်အန်နဲ့တွေ့ဆုံတဲ့အခါမှာပြောမယ်လို့သမ္မတထရမ့်ကကတိပေးတဲ့အပေါ်မှာစိတ်သက်သာရာရကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါတယ်။
ဥရောပတိုင်းမှာဒီမိုကရက်တစ်နဲ့အာဏာရှင်နိုင်ငံတွေကြားပြည်ရင်းဆက်ဖြစ်ပြီးပြိုကွဲနေပြီလို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကသတိပေးလိုက်ပါတယ်။ပွင့်လင်းလွတ်လပ်တဲ့ဒီမိုကရေစီကိုခိုင်ခိုင်မာမာကျင့်သုံးတဲ့ဥရောပသားတွေရဲ့ယုံကြည်ချက်အတွက်အန္တရာယ်ရှိတဲ့အများကြိုက်မျှော်လိုက်သူတွေအမျိုးသားရေးဝါဒစည်းရှိသူတွေကိုညီညီညွတ်ညွတ်ကြီးဆန့်ကျင်ကြဖို့အတွက်ပြင်သစ်နိုင်ငံစထရက်စ်ဘတ်က ဥရောပပါလီမန်မှာပြင်သစ်သမ္မတကဥရောပသမ္မတအဖွဲ့ဝင်28နိုင်ငံကိုပန်ကြားလိုက်တာပါ EU ဥရောပသမ္မတထဲမှာဟန်ဂေရီနဲ့အီတလီနိုင်ငံတွေမှာဥရောပပေါင်းစည်းပေါ်မှာတန်ပြန်ရှိတဲ့အများကြိုက်မျှောလိုက်သူတွေအာဏာရခဲ့တဲ့အပြင်ရှေ့လာမယ့်နှစ်တည်းဗြိတိန်နိုင်ငံက EU အဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်တော်မှာဖြစ်တယ်လို့တရားရေးလွတ်လပ်မှုနဲ့ပတ်သက်ပြီးလက်ရှိမှာပိုလန်အစိုးရနဲ့ EU တို့မပြေမလည်ဖြစ်နေချိန်မှာပဲပြင်သစ်သမ္မတကခုလိုပြောကြားလိုက်တာပါဥရောပတွင်ပြင်းရင်းစစ်ဖြစ်နေတဲ့ပုံတွေတွေ့နေရတယ်လို့သမ္မတမက်ခရွန်ကပြောကြားခဲ့ပြီးတော့ဥရောပမှာအာဏာရှင်ဝါဒတမျိုးနဲ့ရင်ဆိုင်နေရပေမဲ့ဒါဟာဒီမိုကရေစီအတွက်အာဏာဖြစ်ကြောင်းပြောကြားခဲ့ပါတယ်အသက်40ရှိပြီဖြစ်တဲ့မက်ခရွန်ဟာမနစ်ကရွေးကောက်ပွဲမှာလက်ရဆုံးဝါဒီဖြစ်တဲ့ရွှေပြောင်းအခြေချသူတွေနိုင်ငံတွင်းလာရောက်မှုဆန့်ကျင်တဲ့ Marine Le Pen ကိုအနိုင်ရပြီးပြင်သစ်သမ္မတဖြစ်လာသူပါ
ကမ္ဘာစီးပွားရေးဟာနောက်နှစ်နှစ်အထိဆက်လက်တိုးတက်နေဦးမှာဖြစ်ပေမဲ့2020ခုနှစ်ရောက်ရင်တော့တိုးတက်နှုန်းနှေးကွေးသွားမယ်လို့နိုင်ငံကငွေကြေးရမငွေအဖွဲ့ IMF ကျွမ်းကျင်သူတွေကခန့်မှန်းလိုက်ပါတယ်။ကုန်သွယ်ရေးကျဆင်းမှုကစီးပွားရေးတိုးတက်မှုကိုထိခိုက်လိမ့်မယ်လို့ IMF သုတေသနညွှန်ကြားရေးမှူး Morris Oxfield ကပြောပါတယ်။ကုန်သွယ်ရေးစစ်ပွဲတွေဖြစ်လာနိုင်ခြေရှိတဲ့ပထမပြဿနာကတော့ဆားခဲ့ပြီလို့လည်းသူကပြောပါတယ်။ဒုတိယကမ္ဘာစစ်ပွဲပြီးတဲ့နောက်ဘယ်တော့မှမနဲ့မတူအောင်စီးပွားရေးတိုးတက်အောင်တွန်းအားပေးခဲ့တဲ့နိုင်ငံကဥပဒေတွေဟာအခုတော့ပြက်ပြားနေတယ်လို့လည်းသူကထပ်ပြီးတော့သတိပေးခဲ့ပါတယ်တရုတ်နိုင်ငံနဲ့တခြားအမေရိကန်ကုန်သွယ်ဘက်နိုင်ငံတွေအပေါ်ထရမ့်အစိုးရကကုန်သွယ်ခွန်တွေတိုးမြှင့်ဖို့ဆောင်ရွက်နေတဲ့ကိစ္စအပေါ်စီးပွားရေးပညာရှင်တော်တော်များများကစိုးရိမ်နေကြတာပါဒါပေမဲ့ဒီအပေါ်အစိုးရတာဝန်ရှိသူတွေကလက်မခံဘဲအစိုးရရဲ့ကုန်သွယ်ရေးနဲ့အခွန်မူဝါဒတွေကစီးပွားရေးကိုတိုးတက်စေမှာဖြစ်ပြီးတော့အကြီးအကျယ်လုံငွေပြမှုနဲ့ရင်ဆိုင်ရမှာမဟုတ်ဘူးလို့ပြောနေပါတယ
် PO American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မနေ့ကကြောက်တဲ့မြန်မာနှစ်တကူအထိမ့်မှတ်ဖြစ်တဲ့နိုင်ငံတော်သမ္မတကနိုင်ငံရေးအကျဉ်းသားတချို့ပါဝင်အကျဉ်းသား9,8541ယောက်ကိုလူငင်းချမ်းသာ권ပေးလိုက်ပါတယ်။မြန်မာတက်ကရီ1380ပြည့်နှစ်တကူတဲ့နေ့မှာနိုင်ငံတော်သမ္မတဦးဝင်းမြန့်ကအရင်နိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်တဲ့စီကံချက်ကိုပယ်ဖျက်တဲ့အမိန့်တစ်ခုနိုင်ငံသားနဲ့နိုင်ငံခြားသားအကျဉ်းသားတွေလူငင်း권ပြုတဲ့အမိန့်နှစ်ခုစုစုပေါင်းအမိန့်3ခုကိုထုတ်ပြန်ကြေညာခဲ့ပါတယ်။နိုင်ငံအကျဉ်းသားတွေကိုလူငင်း권ပေးရမှာတော့အရင်တုန်းကထောင်ကျွေးကြံဖြစ်နေတတ်မှတ်ခဲ့တဲ့စီကံချက်တွေကိုပယ်ဖျက်ပေးခဲ့တာပါ။ဒီလိုပယ်ဖျက်လိုက်တဲ့ပေါ်နိုင်ငံအကျဉ်းသားများကူညီစောင့်ရှောက်ရဲ့အဖွဲ့ကနေကြိုဆိုခဲ့ပါတယ်။
ရိုဟင်ဂျာပြဿနာဖြစ်ရှင်းရေးကိုနိုင်ငံကအတိုင်းဝိုင်းအနေနဲ့ပို့ပြီးတော့ထောက်ပံ့ပူးပေါင်းဆောင်ရွက်ဖို့အတွက်ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson နဲ့ကနေဒါနိုင်ငံသားရေးဝန်ကြီး Chrystia Freeland တို့ကတိုက်တွန်းလိုက်ကြပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့မှာကျင်းပတဲ့ဒဏ္ဍာရနိုင်ငံကောင်းဆောင်များဆွေးနွေးမှာရိုဟင်ဂျာပြဿနာကိုဗြိတိန်နဲ့ကနေဒါကဥဆောင်ပြီးတော့အလွတ်တဘောဆွေးနွေးခဲ့ကြတာမှာ Australia, New Zealand နဲ့ Bangladesh နိုင်ငံသားရေးဝန်ကြီးတွေလည်းပါဝင်ခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအရေးပေါ်အကူအညီတွေကိုဒဏ္ဍာရီနိုင်ငံတွေကညီညီညွတ်ညွတ်တုံ့ပြန်ဖို့အရေးကြီးတယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson ကပြောကြားပါတယ်။ရိုဟင်ဂျာတွေရဲ့ဘေးကင်းလုံခြုံရေးအတွက်အလေးနဲ့ထားတဲ့ဆိုတာကိုမြန်မာအာဏာပိုင်တွေဘက်ကပြသဖို့လိုအပ်ကြောင်းနဲ့ရက်ဆက်တဲ့ကျူးလွန်မှုတွေဖြစ်ခဲ့တဲ့ဆိုတဲ့အပေါ်သီးခြားလွတ်လပ်ပြီးတော့အများလက်ခံနိုင်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်နိုင်ဖို့အရေးကြီးတယ်လို့လည်းပူးတွဲထုတ်ပြန်တဲ့ကြေညာချက်ထဲမှာဝန်ကြီး Johnson ကပြောကြားထားပါတယ်။ကနေဒါနိုင်ငံသားရေးဝန်ကြီးကလည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာရှိနေတဲ့ရိုဟင်ဂျာတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်ဆိုတာကိုတနတ်သဟာယနိုင်ငံတွေကမိတ်ဆွေတွေနဲ့အတူနိုင်ငံတကာအတိုင်းအဝိုင်းကိုထပ်ပြီးတော့အသိပေးလိုကြောင်းပြောကြားပါရယ်အကြမ်းဖမ်းမှုကျူးလွန်ခဲ့သူတွေကိုအရေးယူနိုင်ဖို့အတူစ조사ဖို့လိုကြောင်းနဲ့မြန်မာနိုင်ငံမှာရေရှည်ခံတဲ့ငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးအတွက်မတူကွဲပြားမှုတွေကိုလက်ခံနိုင်အောင်အားလုံးပါဝင်နိုင်အောင်တရားမျှတမှုနဲ့သာဓုညီမျှတွေကိုမြှင့်တင်ရေးအတွက်တက်တက်ကြွကြွပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းကနေဒါနိုင်ငံသားရေးဝန်ကြီး Freeland ကတိုက်တွန်းပါတယ်။လန်ဒန်မှာရောက်နေတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ် Sheikh Hasina ကတော့ Rohingya ဒုက္ခသည်တွေကိုမြန်မာနိုင်ငံကပြန်လက်ခံအောင်လို့နိုင်ငံတကာအနေနဲ့ပို့ပြီးတော့ဖိအားပေးဖို့လိုတယ်လို့ပြောကြားခဲ့ပါတယ်။
အခုလိုရ ेंजर ဒုက္ခသည်တွေကိုပြန်လည်ခေါ်ယူဖို့အတွက်မြန်မာစစ်အုပ်ကိုနိုင်ငံတကာကဖိအားပေးဖို့လိုအပ်နေပြီလို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ် Sheikh Hasina ကအင်ကာနေမှာပြောကြားခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခေါ်လွန်ခဲ့တဲ့ရ ेंजर မိသားစုဝင်9ယောက်ကိုမြန်မာဘက်ကနေပြန်လည်လက်ခံနေရာချထားပေးခဲ့ကြောင်းမြန်မာစစ်အုပ်ရဲ့ကြေညာချက်ကိုပယ်ချလိုက်ပါတယ် မြန်မာအစိုးရဟာရိုဟင်ဂျာတွေပြန်ခေါ်ယူရဲလို့ပြောပေမဲ့ဒုက္ခတွေပြန်လဲခေါ်ယူအတွက်စတော့မစရသေးပါဘူးလို့လည်းပြောပါရယ်မနစ်ကရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေနောက်ပိုင်းရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတာပါဘင်္ဂလားဒေ့ရှ်အစိုးရကရိုဟင်ဂျာမိသားစု 8,000 ကျော်အတွက်စည်ရင်းပြုစုထားပေမဲ့သူတို့ကိုပြန်ခေါ်ဖို့မြန်မာအစိုးရကညှင်းဆို့တယ်လို့ဝန်ကြီးချုပ်ဟာစင်နာကပြောကြားခဲ့ပါရယ်
American ပြည်တော်စု New York မြို့လေဆိပ်ကနေပြီးတော့ Dallas မြို့ကိုပြန်တန်းသွားတဲ့ Southwest လေကြောင်းလိုင်းကခီးသည်တဲ့လေစင်တစ်စီးအင်ဂျင်ချုပ်ရင်းမှုကြောင့် Philadelphia မြို့မှာအေးပေါ်ဆင်းသက်ခဲ့ရပါတယ်ဒီအဖြစ်အပျက်ကြောင့်လေယာဉ်ပေါ်ပါလာတဲ့အမျိုးသမီးခီးသည်တူဦးသေးဆုံးပြီးတော့တော်တော်များများတရားရခဲ့ပါတယ်ရှင် Direct from Washington The Voice
of America The VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်စုမြတ်မွန်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပြပါတော့မယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေပေါ်ဆိုးရွားတဲ့လူခွင့်ရချိုးဖောက်မှုတွေရှိခဲ့တဲ့အတွက်တာဝန်ရှိတဲ့မြန်မာစစ်တပ်ထိတ်တန်းတာဝန်ရှိသူတွေကိုလာမဲ့သတင်းပတ်တွေအတင်း EU ဥရောပတမကကအရေးယူဒဏ်ခတ်ဖို့ရှိတယ်လို့ဗြိတိန်အစိုးရကပြောကြားလိုက်ပါတယ်ရိုဟင်ဂျာအရေးဗြိတိန် Outlook.com ကော်မတီတစ်ခုမှဧပြီလ16ရက်နေ့ကဆွေးနွေးခဲ့ကြတာမှာမြန်မာစစ်တပ်ပေါ်အရေးယူဒဏ်ခတ်ဖို့ပြည်ထောင်စုအမတ်တချို့ကတိုက်တွန်းခဲ့ကြတာပါတာဝန်ရှိတဲ့တပ်မတော်အရာရှိတွေကိုအရေးယူနိုင်ဖို့ပြည်ထောင်အနေနဲ့ EU အဖွဲ့ဝင်နိုင်ငံတွေအားလုံးစသဘောတူညီချက်ရရှိထားတယ်လို့အာရှပစိဖိတ်ဒေသဆိုင်ရာဝန်ကြီးကအဲ့ဒီဆွေးနွေးပွဲမှာတုံ့ပြန်ပြောကြားခဲ့တာဖြစ်ပါတယ်အပြည့်စုံကိုမတ်စုမြတ်မုံကဆက်ပြီးတော့ပြောပြပါလိမ့်မယ
်ရိုဟင်ဂျာဒုက္ခသည်များအရေးနဲ့ပတ်သက်လို့ Britain အောက်လွှတ်တော်အသနာခံလွှာများဆိုင်ရာကော်မတီ Petitions Committee မှဒီနေ့လနေ့ကဆွေးနွေးခဲ့ကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံဘက်ကိုဘေးကင်းလုံခြုံစွာပြန်လည်နေထိုင်နိုင်ရေးကဆလို့အခုလိုဒုက္ခသည်9သိန်းလောက်တစ်ဖက်နိုင်ငံဘက်ထွက်ပြေးခဲ့ရမှုအတွက်တာဝန်ရှိသူတွေကိုအရေးယူရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့ဩဂတ်လနောက်ပိုင်းလုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းမှုတွေမှာအင်မတန်ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာတွေကစွပ်စွဲထားကြပါတယ်။ဒါကြောင့်တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုမြန်မာအစိုးရလက်ခံလာအောင်ဖိအားပေးဖို့ကော်မတီဥက္ကဋ္ဌလေဘာလွှတ်တော်အမတ် Helen Jones ကအခုလိုအကြံပြုပါတယ
် First of all I hope that the UK government will say clearly that it is right that the UN refers Burma to the International Criminal Court
ပထမဦးဆုံးအနေနဲ့မြန်မာနိုင်ငံကိစ္စနိုင်ငံတကာရာဇဝတ်ပြစ်မှုတရားရုံး ICC ကိုကုလသမဂ္ဂတင်ပြတာမှန်ကန်တယ်ဆိုတာကိုဗြိတိန်အစိုးရကပြည့်ပြတ်သားသားပြောဖို့မျှော်လင့်ပါတယ်ဒီလိုအဆိုပြုချက်ကိုတရုတ်နဲ့ရုရှားတို့ကပယ်ချလိုက်မယ်လို့စောဒကတကြမှာကိုလည်းကျွန်မသိပါတယ်။ဒါပေမဲ့ဗြိတိန်နိုင်ငံအနေနဲ့ကိုယ့်ရဲ့ယက်တီချက်ကိုအခုပြက်ပြက်သားသားပြဖို့လိုပါတယ်။နောက်တစ်ချက်ကတော့မြန်မာနိုင်ငံပေါ် EU ကလည်းနဲ့ရောင်းချတင်ပို့မှုကိုပိတ်ဆို့ထားပေမဲ့ဒီကမ္ဘာလုံးအတိုင်းအတာနဲ့မလုပ်သေးပါဘူး။ဒီကိစ္စကိုအရေးပေါ်လုပ်ဖို့လိုပါတယ်။တတိယအနေနဲ့ကတော့မြန်မာစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေပေါ်ပိတ်ဆို့တန်းခတ်မှုတွေလုပ်ပြီးအရေးယူရပါမယ်။ဝိကျေးပိုင်ဆိုင်မှုတွေကိုချိတ်ပိတ်တာမျိုးလောက်နဲ့မရပါဘူးဗြိတိန်မှာသူတို့ရဲ့ပိုင်ဆိုင်မှုတွေများများဆဆမရှိတဲ့အတွက်ထိရောက်မှာမဟုတ်ပါဘူးမြန်မာစစ်တပ်ထိန်းချုပ်ထားတဲ့လုပ်ငန်းတွေနဲ့ဗြိတိန်လုပ်ငန်းတွေအတူတွဲအလုပ်မလုပ်နိုင်အောင်အသေအချာလုပ်ဖို့လိုပါတယ
်မြန်မာနိုင်ငံအပေါ်ပြစ်မှတ်ထားအရေးယူမယ်ဆိုရင်စစ်တပ်အပေါ်ပြစ်မှတ်ထားရမှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုံသွေးရဲ့အထူးတန်တမန်လည်းဖြစ်တဲ့ Conservative Leader အမတ် Paul Scully ကဆွေးနွေးပွဲမှာပြောကြားသွားပါတယ်ခုဖြစ်နေတဲ့ပြဿနာတွေရပ်သွားအောင်တမရော်ကာကွယ်ရေးဦးစီးချုပ်ကသာဆုံးဖြတ်အမိန့်ပေးမယ်ဆိုရင်နှက်ဖြန်မှာချက်ချင်းရပ်သွားမှာဖြစ်တယ်လို့ဆိုပါတယ
် And so we need to target our sanctions really really carefully at them at military owned organizations and these sort of things but what I wouldn't want to see is an overall sanction regime waged against
ကျွန်တော်တို့အနေနဲ့စစ်တပ်နဲ့တပ်နဲ့ဆိုင်တဲ့အဖွဲ့တွေပေါ်ပြစ်မှတ်ထားအရေးယူဒဏ်ခတ်ဖို့ကတိတ်ကိုအရေးကြီးပါတယ်ဒါပေမဲ့မြန်မာနိုင်ငံပေါ်ခြုံပြီးအရေးယူပိတ်ဆို့တာကိုတော့ကျွန်တော်အကြံမပေးချင်ပါဘူးချုံပြီးတော့ရေးယူဒဏ်ခတ်မယ်ဆိုရင်တခြားပြည်သူတွေပြည်ပခရှိနေတဲ့ကချင်းပြည်နယ်ရှမ်းပြည်မြောက်ပိုင်းနဲ့တခြားတိုင်းရင်းသားဒေသတွေကိုပါထိခိုက်စေပါတယ်ဒီပြည်နယ်တွေမှာလက်တလောကပဲတပ်မတော်ရဲ့လေကြောင်းတိုက်ခိုက်မှုတွေခံထားရတာပါဆိုတော့ဒဏ်ခတ်မှုတွေကိုချုံပြီးတော့လုပ်ရင်တခြားပြည်သူတွေလည်းခံရပါလိမ့်မယ်ဒါပေမဲ့ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့တော့နိုင်ငံတကာအတိုင်းအဝန်းကတစည်းတစ်လုံးနဲ့တုံ့ပြန်ရမှာဖြစ်ပါတယ်
ဗြိတိန်အောက်လွှတ်တော်မှတနင်္လာနေ့ကဆွေးနွေးပွဲအတွင်းမှလွှတ်တော်အမတ်တွေရဲ့မေးခွန်းတွေကိုဗြိတိန်နိုင်ငံသားရေးဌာနအာရှပစိဖိတ်ဒေသဆိုင်ရာဝန်ကြီးမာခ်ဖီးလ်ကဖြေဆိုခဲ့ပါတယ်မြန်မာနိုင်ငံအပေါ်အရေးယူဒဏ်ခတ်မှုတွေနဲ့ဆိုင်တဲ့မေးခွန်းကိုဖြေကြရမှာတော့ပိတ်ဆို့ဒဏ်ခတ်မှုတွေလုပ်ရင်ဗန္ဒာရေးဆိုင်ရာဒဏ်ခတ်မှုတွေရဲ့တက်ရောက်မှုတွေကို ခမန်းရတွက်ချက်ရခက်ခဲတဲ့အတွက်ဗြိတိန်ကမြမစီးပွားရေးနဲ့ဗန္ဒာရေးစနစ်အပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်တာအားမပေးခဲ့ဘူးလို့ပြောပါတယ်။ဒါပေမဲ့တမတော်ထိတ်တန်းတာဝန်ရှိသူတွေအပေါ် EU အနေနဲ့အရေးယူဒဏ်ခတ်ဖို့ဗြိတိန်ကဆောင်ရွက်ခဲ့တာကိုခုလိုပြောပြပါတယ်
။ I think at the heart of all the sanctions thing, what we do want to avoid is inadvertently making the lives of ordinary Burmese people.
မြန်မာနိုင်ငံကတာမန်ပြည်သူတွေရဲ့ဘဝတွေကိုပို့ပြီးတော့ခက်ခဲသွားစေမဲ့အခြေအနေမျိုးကိုကျွန်တော်တို့ကရှောင်ရှားကြပါတယ်ဒီလိုပြောလို့ပိတ်ဆို့တန်ခတ်မှုတွေမလုပ်ဘူးလို့ဆိုလိုတာမဟုတ်ပါဘူးပြီးခဲ့တဲ့ဩဂုတ်လနဲ့စက်တင်ဘာလတွေတုန်းကကျူးလွန်ခဲ့တဲ့ရက်ဆက်တဲ့လောရက်တွေမှာတိုက်ရိုက်တာဝန်ရှိတဲ့စစ်တပ်ထိတ်တန်းတပ်မှုကြီးတွေရဲ့ဗန္ဒာရေးပိုင်ဆိုင်မှုတွေသွာလာလှုပ်ရှားမှုတွေကိုထိန်းချုပ်ကန့်တတ်နိုင်မဲ့ရည်ယူမှုတွေလုပ်ဖို့ဗြိတိန်ကတက်တက်ကြွကြွဆောင်ရွက်ခဲ့ပါတယ်အဲ့ဒီလိုတန်ခတ်ပိတ်ဆို့ဖို့ EU ဖွဲ့ဝင်နိုင်ငံအားလုံးစီကသဘောတူညီမှုတွေကိုရထားပြီးပါပြီလာမယ့်သတင်းနှစ်ပတ်ဒါမှမဟုတ်ရင်ရှိလာတဲ့မှာအပြည့်အဝအကောင့်ထဲပေါ်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းအရေးနဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့လည်းသူနဲ့အာရှနိုင်ငံတွေကတာဝန်ရှိသူတွေအမြဲဆွေးနွေးတယ်လို့ပြောပါတယ်။ဒီလကုန်ပိုင်းကုလသမဂ္ဂလုံခြုံရေးကောင်စီဝင်အနေနဲ့ဗြိတိန်ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုသွားပြီးတော့လေ့လာတဲ့အခါပြဿနာဖြေရှင်းနိုင်မယ့်အဖြေတွေကိုရလိမ့်မယ်လို့မျှော်လင့်ကြောင်းလည်းဗြိတိန်အောက်လွှတ်တော်ဆွေးနွေးပွဲမှာအာရှပစိဖိတ်ဒေသဆိုင်ရာဝန်ကြီးမတ်ဖီးလ်ကပြောကြားသွားပါတယ်ရှင်
။မတ်စုမြတ်မွန်ပြောပြသွားတာပါ။မြန်မာနိုင်ငံကိုမကြခင်ကတွားရောက်ခဲ့တဲ့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်အာဆူလာမြူလာဟာမြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးနိုင်ရေးအခြေအနေတွေကမနစ်ကစပြီးတော့တည်တည်တတ်တာဆိုးဝါးလာနေတယ်လို့ပြောပါရတယ်။ဒီခီးစဉ်တွင်မှာအတမင်ကန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ရောစစ်ကောင်းဆောင်တွေထဲမှာတွေ့ဆုံမှုဟာအပြုသဘောဆောင်တဲ့အကြောင်းနဲ့ကုလသမဂ္ဂအကူအညီပေးရေးဖွဲ့တွေအဟန့်တားမရှိအကူအညီပေးနိုင်ရေးအတွက်ခွင့်ပြုလာလိမ့်မယ်လို့လည်းမျှော်လင့်ထားကြောင်းပြောပါရတယ်။အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်။
ရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံတဲကပဋိပက္ခတွေကိုကိုယ်တိုင်လေ့လာပြီးဝန်ကူဖြည့်ရှင်းပေးဖို့အတွက်ဧပြီလဆန်းမှာမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်လည်းဖြစ်အိုချာခေါ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးရဲ့အရေးပေါ်ကဲဆဲကူညီဆိုင်ရာဒုတိယအကြီးအကဲလည်းဖြစ်တဲ့အာဆူလာမြူလာဟာဧပြီလ18ရက်နေ့မှာနယူးယောက်ကုလသမဂ္ဂရုံးချုပ်မှာသူခီးစဉ်နဲ့ပတ်သက်ပြီးတရင်းဆာရှင်းလင်းပွဲလုပ်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံတွင်လူသားချင်းစာနာမှုအကူအညီပေးရေးအခြေအနေဟာအတော့ကိုဆိုးဝါးနေတယ်လို့ပြောပါတယ
် Humanitarian access in Myanmar has significantly worsened in the past year not only in Rakhine but also in Kachin and Chan states
when လူသားချင်းစာနာမှုအကူအညီပေးနိုင်ရေးအခြေအနေဟာပြီးခဲ့တဲ့နှစ်ကစလို့တည်တည်ဆိုးဝါးလာတာတွေ့ရပါတယ်ရခိုင်ပြည်နယ်မှာဒီမကပဲကချင်းနဲ့ရှမ်းပြည်နယ်တွေမှာလည်းသိပ်ဆိုးပါလေလူသားချင်းစာနာမှုအကူအညီပေးရေးကိုဖျက်တောက်လိုက်မယ်ဆိုရင်လူတွေရဲ့နေထိုင်မှုတွေကိုပါထိခိုက်စေတာဖြစ်ပါလေကျမရခိုင်ပြည်နယ်ကိုရောကချင်းပြည်နယ်တဲကဒုက္ခသည်စခန်းတချို့ကိုပါသွားနိုင်ခဲ့ပါလေဒါပေမဲ့အဲ့ဒီဒေသတွေမှာအကြမ်းဖက်မှုနဲ့ကန့်သတ်ချုပ်ချယ်မှုတွေရဲ့ဒဏ်ကိုခံနေကြရသူတွေအတွက်သူတို့အရေးတကြီးလိုအပ်နေတဲ့အကူအညီတွေမပေးနိုင်တာကအဓိကချက်ပါပဲ
ရခိုင်ပြည်နယ်မှာမောင်တော်နဲ့ဒုက္ခသည်စခန်းတချို့ကိုတွားရောက်ခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ပါတွေ့ဆုံခဲ့ပြီးမွတ်စလင်ဒေသခံတွေအတွက်တွားလာခွင့်ကန့်သတ်ထားတာတွေရုပ်သိမ်းဖို့နဲ့လူသားချင်းစာနာမှုအကူအညီတွေလွတ်လွတ်လပ်လပ်ပေးခွင့်ပြုဖို့အတွက်မြစ်တာရပ်ခံခဲ့တယ်လို့ပြောပါတယ်မြန်မာနိုင်ငံမြောက်ပိုင်းကိုပါတွားရောက်ခဲ့တဲ့ကုလလက်ထောက်အတွင်းမှုချုပ်ဟာကချင်ပြည်နယ်မှာ INGO တွေ NGO တွေအပြင် IDP ပြည်ရင်းအိုးရင်ရွှေ့ပြောင်းနေရသူတွေနဲ့ပါတွေ့ဆုံခဲ့တာဖြစ်ပြီးIDP စခန်းတွေမှာနေထိုင်တဲ့အမျိုးသမီးတွေဟာလိင်ကွဲပြားမှုပေါ်အခြေခံတဲ့အကျန်းဖက်မှုတွေကိုခံနေရကြောင်းနဲ့လုံခြုံစိတ်ချရတဲ့ဝန်ကျင်နဲ့အကာအကွယ်တွေလိုအပ်နေကြောင်း Miss Mueller ကပြောပါတယ်။နေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာတော့ကုလအဖွဲ့တွေလူသားချင်းစာနာမှုအကူအညီတွေလွတ်လွတ်လပ်လပ်ပေးနိုင်ရေးအတွက်မြစ်တာရပ်ခံခဲ့တယ်လို့လည်းကုလလက်ထောက်အတွင်းမှုချုပ် Miss Mueller ကပြောပါတယ်
။ In my discussion with the state councilor Aung San Suu Kyi, we discussed the importance of ending the conflict, of strengthening peace and reconciliation efforts.
Chima Nengan no Taimingan Pugu Aung San Suu Kyi ne Chima Sunyugaya ma Pitipakha Asongta Ye 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 Pa Mu Apin, Nyingjan Ye ne Myuta Pyan ne Timnya Ye Chuban Athau Mu Dwe Go Aphi Pebu Sunyugaya Ba De. Kula Tamaka Ga Myanmar Nengan ma Nyingjan Ye Tinyin Ye Phun Pyo Ye Go ဆက်လက်ထောက်ခံအားပေးသွားဖို့တန်တိတ်ထန်ခိုင်မာမှုကိုလည်းကျမထပ်ပြောခဲ့ပါတယ်။ဒါအပြင်ဒုက္ခသည်တွေထံလူသားချင်းစာနာမှုအကူအညီတွေအရောက်ပေးဖို့နှိုင်းရည်လူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့တွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုလည်းဆွေးနွေးခဲ့ပါတယ်။ ဒေါအောင်ဆန်းစုကြည်ကဦးစားပေးမဲ့အချက်ကတော့လူအဖွဲ့အစည်းကြားပြန်လည်တင်မြှင့်ရေးပြည်တွင်းငြိမ်းချမ်းရေးရရှိဖို့လိုတယ်လို့ဆိုပါတယ်။ဒါအပြင်ရခိုင်ပြည်နယ်ဟာမြန်မာပြည်မှာအစင်းရဲဆုံးပြည်နယ်တစ်ခုမှာပါဝင်တဲ့အတွက်ကြောင့်လေရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိုလှုပ်ဆောင်ဖို့လေသူကပြောခဲ့ပါတယ်။ကျမကတော့လူသားချင်းစာနာမှုအထောက်အကူပြုသူတွေအနေနဲ့အဟန့်တမ်းရှိဒုက္ခသည်တွေကိုအကူအညီပေးနိုင်ဖို့ထပ်တလဲတင်ပြခဲ့ပါတယ်။ဒေါန်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးကိုသာဦးစားပေးတာတွေ့ရပါတယ်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အပြင်ကာကွယ်ရေးဝန်ကြီးအပါအဝင်ပြည်ထောင်စုဝန်ကြီးတွေနဲ့တွေ့ဆုံရမှာတော့အပြုသဘောဆောင်ဆွေးနွေးနိုင်ခဲ့တယ်လို့လဲမစ်မြူလာကပြောပါတယ
်။ My sense was it was a very constructive meeting with the state councilor and also the minister of defense so that he
ကျမနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အပြင်ကာကွယ်ရေးဝန်ကြီးနဲ့တခြားစစ်ဘက်အရာရှိတွေကျမတွေ့ဆုံဆွေးနွေးရမှာတိတ်ကိုအပြုဘောဆောင်ခဲ့တယ်လို့ကျမထင်ပါတယ်။ကုလသမဂ္ဂကိုယ်စားလှယ်တူအနေနဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေရခိုင်ပြည်နယ်ကိုတွားရောက်ခွင့်ရရှိရေးအကြမ်းဖက်မှုတွေအဆုံးသတ်ရေးရခိုင်ပြည်နယ်မှာဖြစ်ထွန်းတိုးတက်မှုတွေပေါ်ဆောင်နိုင်ရေးအကြောင်းတို့ကိုကျမရှင်းပြနိုင်ခဲ့တာပါ။ကျမတို့အခုလိုတွေ့ဆုံပြီးမှမြန်မာအစိုးရကလူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေနဲ့ညှိနှိုင်းဆောင်ရွက်မှုစည်းဝေးပွဲခေါ်ယူပြီးရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအဖွဲ့တွေကကြုံတွေ့နေရတဲ့အခက်အခဲတွေအကြောင်းဆွေးနွေးခဲ့တယ်လို့ကျမသိခဲ့ရပါတယ်။ဒါတွေကိုအပြုသဘောဆောင်တဲ့လက္ခဏာရပ်တွေလို့ယူဆပြီးကျမတို့ဘက်ကရှေ့ဆက်ပြီးတော့ကြိုးပမ်းသွားမှာလည်းဖြစ်ပါတယ်
။မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ခီးစင်တွင်တွားလာရင်းနဲ့ပတ်သက်ပြီးအကန့်အသတ်ခံရမှုရှိမရှိသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကမေးမြန်းရမှာတော့မရှိကြောင်းဖြေကြားခဲ့ပါတယ်
။ဒေါက်ကင်မြို့တက်ပြောပြသွားတာဖြစ်ပါတယ်။မြန်မာနိုင်ငံကတိုင်းရင်းသားကလေးငယ်တွေကိုအခမဲ့ပညာသင်ကြားပေးခဲ့တဲ့တရုတ်နိုင်ငံသားခရီးယန်တင်းအုပ်ဆရာဂျွန်ဆန်ကင်းချောင်ကိုတရုတ်ဆိုရကဖမ်းဆီးထားပြီးတော့ဒေါင်နန်ခုနှစ်နှစ်ချမှတ်ထားပါတယ်။လူတွေစုဆောင်းပြီးတော့နေဆက်ကိုတရားမဝင်ဖျက်ကျော်မှုနဲ့သူ့ကိုဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။ဆရာဂျွန်ရဲ့သူ့ရဲ့မိသားစုတွေကတော့အဖမ်းခံရပြီးကလေးကအဆက်အသွယ်မရဘဲဖြစ်နေပြီးသူ့ပေါ်ပြစ်ဒဏ်ရှော့ပေါ်ပေးစင်နေကြပါတယ်။ဒီအကြောင်းကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ။
တရုတ်လူမျိုးခရီးယန်သင်းအုပ်ဆရာဂျွန်ဆန်ကင်းချောင်ဟာမြန်မာနိုင်ငံကတိုင်းရင်းသားကလေးငယ်တွေအတွက်အခမဲ့ပညာရေးသင်ကြားပို့ချနေသူတူပါပြီးခဲ့တဲ့နှစ်2019ခုနှစ်မတ်လ5ရက်တုန်းကတော့မြန်မာပြည်ထဲကနေပြီးတော့ပြန်လာတဲ့ဆရာဂျွန်နဲ့တခြားဆရာတူကိုတရုတ်လူမျိုးရေးတပ်ဖွဲ့တွေကယူနန်ပြည်နယ်ထဲမှာဖမ်းဆီးခဲ့ပါတယ်မြစ်ကိုဖျက်ကူးပြီးတော့ပြန်လာတဲ့ချိန်မှာသူ့ကိုစောင့်ဖမ်းခဲ့တာပါအဲ့ဒီချိန်မှာပဲဆရာဂျွန်ကသူ့ရဲ့တယ်လီဖုန်းကိုရေထဲကိုပစ်ချခဲ့ပါတယ်အကြောင်းကတော့အဲ့ဒီတယ်လီဖုန်းထဲမှာမြမပီကတိုင်းရင်းသားကလေးငယ်တွေကိုပညာသင်ပေးဖို့သူစီယုံစုဆောင်ထားတဲ့တရုတ်ဆရာ50ကျော်ရဲ့ကိုယ်ရေးချက်လက်တွေပါဝင်နေလို့ပဲဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကတော့လူတွေကိုစုဆောင်ပြီးတော့တရားမဝင်နေဆက်ဖျက်ကျော်မှုနဲ့တရုတ်ဆိုရကဆရာဂျွန်ကိုထောင်ဒဏ်9နှစ်ချမှတ်လိုက်ပါတယ်။ဒီပြစ်မှုကများသောအားဖြင့်လူကုန်ကူးမှုနဲ့ဖမ်းဆီးတတ်တဲ့အမှုပါ။အသက်58နှစ်ရှိပြီဖြစ်တဲ့ဆရာဂျွန်ဟာအမေရိကန်အမျိုးသမီးတူနဲ့လက်ထပ်ထားသူဖြစ်ပေမဲ့အမေရိကန်နိုင်ငံသားကိုမခံယူဘဲတရုတ်နိုင်ငံသားအဖြစ်နဲ့အမေရိကန်မှာအမြဲတမ်းနေထိုင်ခွင့် green card ကိုကင်ဆယ်ထားသူဖြစ်ပါတယ်။သူမှာသားနှစ်ဦးရှိပြီးတော့အသက်26နှစ်အရွယ်အမော့စ်ချောင်းကအမေရိကန်ပြည်ထောင်စုမီချီဂန်တက္ကသိုလ်မှာပညာသင်ကြားနေတာပါ။သူ့ရဲ့ဖခင်ဟာလူသားချင်းစာနာမှုဆိုင်ရာစေတနာဝန်ထမ်းဆောင်ရွက်ပေးနေသူတူလည်းဖြစ်ပြီးတော့အဖမ်းခံရပြီးကတည်းကသူတို့မိသားစုနဲ့လုံးဝအဆက်အသွယ်မရခဲ့ဘူးလို့ဆိုပါတယ်။
My dad's work has always been in the southern Chinese region, not just because he is from
ကျွန်တော်ဖေကတရုတ်နိုင်ငံတောင်ပိုင်းဟူနန်နယ်သားတူဖြစ်ပြီးတောင်ပိုင်းနေနာမကမြန်မာပြည်နဲ့ကပ်ရဲ့ယူနန်ပြည်နယ်ထဲမှာပါဆယ်စုနှစ်တည်းနဲ့ချီးပြီးတော့သူ့ရဲ့အပေါင်းပါတွေနဲ့တမားကျန်းစာတင်ကြားပို့ချမှုတွေတည်းမကပဲလူသားချင်းစာနာမှုဆိုင်ရာစေတနာဝန်ထမ်းလုပ်ငန်းတွေပါလှုပ်ဆောင်နေတဲ့သူပါဒီလုပ်ငန်းတွေကိုတရုတ်နိုင်ငံထဲမှာသာမကမြန်မာလာအိုနဲ့ငရင်းလှုပ်ပြီးတဲ့နောက်ပိုင်းနီပေါ်နိုင်ငံတွေကိုပါတွားရောက်ပြီးတော့လှုပ်ဆောင်နေခဲ့တာပ
ါမြန်မာပြည်ထဲမှာဆရာဂျွန်လှုပ်ဆောင်ခဲ့တဲ့လုပ်ငန်းတွေအကြောင်းကိုလည်းတားဖြစ်သူအမော့စ်ချောင်းကရှင်းပြပါတယ
် What he was doing in Myanmar was school building.
မြန်မာပြည်ထဲမှာကျွန်တော်ဖေလုပ်တာတွေကတော့စာတင်ကျောင်းတွေဆောက်တဲ့လုပ်ငန်းပါကျောင်းတွေဆောက်ပြီးလို့လုပ်ငန်းလေပတ်လို့ရပြီဆိုရင်မြန်မာအစိုးရရှိကိုအပ်ပါတယ်မြန်မာအစိုးရနဲ့ကျွန်တော်ဖေတို့လုပ်ငန်းနဲ့ဆက်ဆံရေးကတော်တော်ကောင်းပါတယ်မြန်မာပညာရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်နဲ့ကျောင်းဆောက်လို့ရေးတွေကိုလုပ်တာပ
ါဆရာကျွန်တို့အဖွဲ့ထူထောင်ခဲ့တဲ့စာတင်ကျောင်းတွေကမြန်မာနိုင်ငံဝပြည်နယ်တစ်ခုထဲမှာနေမယ်ဒရာစင်ကျော်ရှိပါတယ်တရုတ်ပြည်လေပိုင်းနဲ့တောင်ပိုင်းမှာလည်းကျောင်းဤကျောင်းစာတမားကျန်းစာတင်တဲ့ကျောင်းတွေကိုဆရာဂျွန်ကဒရာစင်ကျော်ထူထောင်ထားတာပါအဲ့ဒီကျောင်းတွေမှာတက်ခဲ့တဲ့တချို့ကျောင်းသားတွေဟာမြန်မာပြည်ထဲကဆရာဂျွန်ရဲ့ကျောင်းတွေမှာဆရာဖြစ်တဲ့သူတွေလည်းဖြစ်နေပါပြီမကြာခင်နှစ်တွေအတွင်းကတော့တရုတ်နိုင်ငံထဲမှာထူထောင်ခဲ့တဲ့ဆရာဂျွန်ရဲ့ကျောင်းတွေတော်တော်များများဟာအာဏာပိုင်တွေရဲ့ဝင်ရောက်စီးနှင်းမှုတွေနဲ့ပိတ်ပင်မှုတွေကြုံခဲ့ရတယ်လို့ဆရာဂျွန်ကိုအားပေးထောက်ခံသူတွေကပြောကြပါတယ် Community Wada ji so de tayo nangan ma protesting Korean ba da win ne ga aku so yin 38 tan jaw shi de lo taya win khaman jet de thauk tha ba de jwan jin tu de ye khaman jet de ya do la me se su ne a nei nge twe ma be tayo nangan ha gaba ma Korean ba da win a mya song shi la me nangan lo so ja ba de pi ga de February la dong ga be a tit thauk pyan ga de tayo so ya ye ba da ye san ya si min tit de ya tayo so ya ye khwin pi jet ma ba be nangan ja go ba da ye long ngan ni ne twa de tu so yin Dangwe pit, teo yangwe nothing. American dollar ne solution yin. Dollar tong down the town niba payame lu sobare. Rajang let teo nang and machine de Korean piajong ye gongs on the dread. Nanganya trapu cut joniabare. A good Korean teosia, John Sankin Chow, Pankanga the case and a better bido. American and I win you tanagale. Alonso yin puba nebido, Ludajin, Sanamu Sanya, Shirogan, a gibi. Do go pian lo pebo. Teo suago, titan tare lu sobare. Sia John Alet to Lumia Lama Solution, Longanigani, now you be. American Machida, 2 year Midazune, do. Piamido Nitamo, you are just she the Lule. American and I win it and I yet, pure so when she did Uga, A B the Nintanago, pure body.
Good you only, Magna. Good old. Sakaintia, the Janjam Wedding Sabame. Sakaintia, homely Muniga, the Jamanda Kuma, Kayan, Pipuagayama, Lunyo, Yeta Powini, Lechene, Lungan U, Muniga, the Song Dora John, Mimin, Twiggy, Didaganiga, pure body. Should be a mute, the jam mandama. Lute sonati picade, kissan a patalu, so Nancy Sini de Lule, Mune, yet a poor up your body, a piece of set to me and had a view in your mind in doubt. My e magatrin people tavare.
The guy die, homely mune, should be a mute, the jam mandama, Nesantia nega, so be where Jimbanis in, Lunyo in Utare, should be a mute, Jiwa yene, she morani, the jam jamare, Lungan u.
เซซูสกามยากานี่ตะตนาสัจฉิเขราชิจองดีตากันนี่ก็ပြောจ๋าပါတယ်ဒီနောက်မှာတော့အသက်20ကျော်အရွယ်လူငယ်နှစ်ဦးကိုလုံညုံရဲ့ရဲတပ်ဖွဲ့ဝင်တွေလိုက်လံပစ်ခတ်ရတာကနေတေဆုံးခဲ့တာဖြစ်တယ်လို့လဲကိုယ်တိုင်တွေ့ခဲ့တဲ့ဒေတာကန်တယောက်ကအခုလို့ပြောပါတယ်ကျွန်တော်တမ်းမြင်တော့ကတော့စားစီတုန်းကတယောက်ဒီတော့ရပွဲချင်းပြီးတယောက်ကမတည်ဘူးပါဘူးရအခုကတော့နေရောက်ကလုံးပွဲချင်းပြီးတော့ပြီရအခ ခေါ်နိုင်လို့ပါဗျာတော်အချိန်ခေါ်လိုက်လို့ပါဗျာဒါမှမဟုတ်ရင်ဖေမိကလည်းမြင်လိုက်ရမှာမဟုတ်ဘူးဗျာရဲကရဲတွေကတော့သူတို့စကားမှရဲဒီမှာရွာသားတွေလူတွေကတော့တရားကျော်နေရနီးလောက်ရှိမှာဗျာ
ရွှေပြည်မြို့တက်ကတစ်ပါလွာထုတ်လုပ်တဲ့ကုမ္ပဏီရှိမှာဖြစ်ခတ်မှုဖြစ်ပွားခဲ့တာလို့လည်းကိုယ်တိုင်တွေ့ခဲ့တဲ့နောက်ထပ်ဒေသခံတဦးကပြောပါတယ
်သူဖြစ်ခဲ့တာကကျွန်တော်တို့အဲရှူပြင်းမျိုးတည်းပါသူကတကြံမန်းတက်ပါလေ
ဟုတ်ကဲ့ဒ
ီနေ့23ရက်နေ့ရဲ့တကြံမန်းတက်ကရှိသေးရဟုတ်တဲ့ချိန်မှာကလေးတွေကမော်ဝါရှင်မော်ကနေတန်းလာတာညီကိုနှစ်ယောက်ညီကိုနှစ်ယောက်ဆက်လာချိန်မှာမန်းတက်မှာတော့သူမူရင်းနဲ့တော့လူငယ်တဘာကမူရင်းနဲ့နည်းနည်းဆဲဆုံမိတဲ့ပုံစံမျိုးဖြစ်သွားတယ်မှာပေါ့
ဟုတ်ကဲ့
ဆဲလို့ဆိုတော့နောက်ကနေလိုက်ပြီးရောတဲ့မတနေ့နဲ့လိုက်ချစ်တာတဲ့ကုမ္ပဏီပါလို့ရှိမှရောက်မှဟိုတမဲဝေကင်းသေးပါနေရပေါ့အဲ့မှာဖြစ်သွားတာအဲ့ချိန်မှာဖြစ်သွားတော့တခါလေးပွင့်ချင်းမိတူတာပေးဆုံးတာအချိန်မှာဒီသူ့ရဲ့ဖြစ်ချင်ရတော့ဒီမှုကိုချက်ချင်းဟိုမသိသေးခြင်းနဲ့ဒါမှမဟုတ်ကျွန်တော်ကဒီမှာရုံရုံဖြစ်သွားတာအကုန်သိပါ
ဖြစ်ခတ်မှုဖြစ်ပွားခဲ့တာနဲ့ပတ်သက်လို့ဟ ோம் လင်းမြို့နယ်ရဲတပ်ဖွဲ့မှုရုံးကိုဆက်သွယ်တဲ့အခါမှာတော့အခုလိုဖြေကြားပါတယ
်ဟုတ်ပါကျေးစပီအေးကျေးရွာပါလေအာဟို
ဟ
ိုဖြစ်ခတ်မှုဖြစ်တယ်ကြားလို့ပါကျေ
းဘယ်ရလဲမသိဘူးကြာ
အော်ကျမ VOE သတင်းဌာနကပါဟု
တ်ကဲ့ဟုတ်ကဲ့အဲအဲ့နေရာပြည့်စုံနေရာကိုမျိုးနယ်ရဲတပ်ဖွဲ့မှသွားနေပါရဲ့ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့အဲ့အကြောင်းမို့ပါဗျာ
ဟုတ်ကဲ့ဟုတ်ကဲ့တေဆုံးသွားတာဟုတ်လားကျေ
အာဟုတ်တယ်ဟုတ်တယ
်လူတေဆုံးမှုအထိဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်လို့အသေးစိတ်မပြောနိုင်သေးကြောင်းကိုလည်းဟ ோம் လင်းမျိုးနယ်ရဲတပ်ဖွဲ့မှရုံးကပြောပါတယ်ဒီကနေ့ညနေပိုင်းအထိကတော့အနာပိုင်းတွေကအခင်းဖြစ်ရာကနေအလောင်းကိုတည်ယူသွားပြီးရဲဆက်လီနဲ့ရေချောင်းကနေဆက်လက်တည်ယူဖို့စီစဉ်ခဲ့ပေမဲ့မိသားစုဝင်တွေဒေသခံတွေရောက်လာတဲ့အတွက်လက်တလောကမ်းနားမှာပဲထားရှိကြောင်းမျက်မြင်တွေ့သူဒေသခံများကပြောပြပါတယ်ရှင်
။ VOA American တန်ရဲ့ဗိုလ်ထုနေမင်းပိုင်းအစီအစဉ်တွေကိုဆက်လက်ပြီးတော့နားဆင်နေကြရတာဖြစ်ပါတယ်။မကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးချက်ကိုတင်ဆက်ပေးမှာပါ။စောင့်မျှော်နားဆင်နေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တန်မြန်မာဘက်က2018ခုနှစ်ဧပြီလ18ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အစီအစဉ်တွေဆက်လက်ထုတ်လွှင့်နေပါတယ်။ဒီအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 52တို့အပြင်လိုင်းလမီတာ190 kHz 1509ကပါတိုးချက်ထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ Facebook စာမျက်နှာနဲ့ VOA မြန်မာပိုင်းအစီအစဉ်ရဲ့ website မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းမှာဆိုရင်တော့
ကျွန်တော်တို့အရင်အပြည့်အစုံကထားခဲ့တဲ့ဂရုကြီးရဲ့အတိုင်းအရသာဆိုရတက်လာတဲ့အချိန်ဆိုတော့ဥပဒေရှင်ဆိုတာစတက်လာတဲ့အချိန်မှာနိုင်ငံရေးဆွေးနွေးမယ်ဆိုရင်
တည့်ရဲ့လိုင်းလိုင်းဆွေးနွေးကောင်းကိုပြန်လည်ထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။အဲ့ဒါအပြင်နိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာအကြောင်းအရာတွေကိုကောက်နှုတ်တင်ပြပေးတဲ့အစီအစဉ်နာနခင်အင်္ဂလိပ်စာသင်ခန်းစာပူးခြားချက်စတာတွေကိုထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုကောက်နှုတ်ပြီးတော့ဥကြော်စံတန်းနဲ့သူတင်ပြပေးပါမယ
်စစ်သွေးကြွားကြက်ကိုအစ်ရန်အရှဘယ်လိုကောက်ွယ်နိုင်မလဲဆိုတဲ့ကောင်းစဉ်နဲ့ PA ဟမ်ဇာရေးသားရဲ့ဆောင်းပါးကို New Street Times မှာဖတ်ရပါတယ်ဆူရပတိပခပီးရင်စစ်သွေးကြွားလှုပ်ရှားမှုအမြင့်တော်လာနိုင်တဲ့နေရာသစ်ကတော့အစ်ရန်အရှပဲလို့အခက်ခဲသမားတချို့ကဆိုကြပါတယ်လောလောဆယ်မှာဖိလစ်ပိုင်နဲ့မြန်မာနိုင်ငံတို့မှာဖြစ်နေတဲ့အခြေအနေတွေကြောင့်ဒီလိုခံမှန်းကြတာဖြစ်ပါတယ်။ဆိုရင်အစ်တော်အရှဟာတကယ်ပဲစစ်သွေးကြွအန္တရာယ်ကြောက်နိုင်ပါသလား။အဖြေကတော့ no ပါ။ပထမတစ်ချက်ကအစ်တော်အရှမှာစူပူတောင်းကျမ်းမှုနဲ့ခွဲထွက်ရေးလှုပ်ရှားမှုတွေဟာကြာဆုံးသွားခဲ့ပါပြီ။ဖိလစ်ပိုင်ထိုင်းတောင်ပိုင်းနဲ့မြန်မာနိုင်ငံတို့မှာနိုင်ငံရေးအရာထပ်ကြွမှုတွေဟာလူမျိုးစုအခွင့်အရေးတချို့ကာလတာရှည်ဖိနှိပ်ထုတ်ချေခံလာရလို့သာဖြစ်ပြီးတဖက်မှာလည်းကိုလိုနီလက်အောက်ကရုံထွက်နိုင်ငံသစ်ထူထောင်တာ nation building လုပ်ရင်းနဲ့ကြုံတွေ့ရတဲ့အခက်အခဲတွေရဲ့အဆက်ဖြစ်ပါတယ်။ democracy ပတ်ဝန်းကျင်မှာတော့အဲ့ဒီတုန်းကလိုနိုင်ငံရေးအကြမ်းဖက်မှုကိုလက်မခံကြတော့ပါဘူး။စစ်နေတဲ့စစ်သွေးကြွလှုပ်ရှားမှုတွေဟာလည်းအစိုးရကိုပြောင်းလဲပစ်ဖို့ဥတည်ကြတာမဟုတ်ပါဘူး။သူတို့လူကျင်တာကလူအခွင့်အရေး၊ပညာရေး၊ဘာသာရေးလွတ်လပ်ခွင့်စတဲ့ကိစ္စတွေသာဖြစ်ပါတယ်။စစ်သွေးကြွအစွန်းရောက်ကွာရတင်းနည်းနဲ့ပတ်သက်ပြီးစစ်တောင်အရှဒေသရင်းနိုင်ငံတွေကလည်းပဲထိထိရောက်ရောက်ပူးပေါင်းဆောင်ရွက်နေကြပါတယ်။ဒီနေရာမှာအစွန်းရောက်ဝါရကိုရောပါစေမဲ့ပညာရေးစနစ်လည်းလိုအပ်တဲ့အပြင်လူမှုကွန်ရက်မီဒီယာတွေမှာမွတ်စလင်မုန်တီးရေးဝါရဖြန့်ချီနေတာတွေကိုအနောက်တိုင်းနိုင်ငံတွေအနေနဲ့ထိမ့်ထိမ့်သိမ့်သိမ့်လှုပ်ဖိဖို့လည်းလိုအပ်ပါတယ်။မွတ်စလင်တချို့ဟာစစ်သွေးကြွပြီးအကြမ်းဖက်တိုက်ခိုက်နေကြပေမဲ့ဒါဟာအစ္စလာမ်အယူဝါဒနဲ့မဆိုင်ပါဘူး။ IRA စစ်သွေးကြွတွေဟာကက်သလစ်အယူဝါဒနဲ့Irish အမျိုးသားရေးဝါဒမှာအမြင့်တွေပါတယ်။အစွန်းရောက်ဖုန်ကြီးတို့ရဲ့လှုပ်ရှားကြောင့်မြန်မာပြည်ကဗုဒ္ဓဘာသာကိုအပြစ်မတင်သင့်ပါဘူး။နိုင်ငံတွေဟာသူတို့အကျိုးအမြတ်ရရှိဖို့ရည်ရွယ်ချက်နဲ့အကြမ်းဖက်ပဋိပက္ခတွေကိုအဆုံးချနေတဲ့အတွက်လဲဒီစစ်သွေးကြွဝါဒကိုထင်ရသိရခက်ခဲလာနိုင်ပါတယ်။ဥပမာစီးရီးယားနဲ့ယေမန်မှာဆိုရင်အကြမ်းဖက်ပဋိပက္ခတွေရဲ့နောက်ွက်မှာနိုင်ငံတချို့ကသူတို့အကျိုးအတွက်ယက်တီလှုပ်ရှားနေကြတဲ့အတွက်အခြေအနေဟာပိုပြီးဆိုးရွားနေရတာဖြစ်တယ်လို့ရေးသားထားပါခင်ဗျာ။
ဆက်လက်တင်ပြပေးချင်တာကတော့ထိုင်းနိုင်ငံတို့ The Nation သတင်းစာရဲ့သဘောထားမြင်ကမ်းမှာမြန်မာဟာဒုက္ခသည်ပြန်ပို့ရေးကစားပွဲကိုကစားနေပါတယ်မြန်မာ is playing a repatriation game ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်ပထမဦးဆုံးမြန်မာရိုဟင်ဂျာမိသားစုတစုကိုဘင်္ဂလားဒေ့ရှ်နယ်စပ်ကနေမြန်မာနိုင်ငံရခိုင်ပြည်နယ်ကိုပြန်လည်ပို့ဆောင်ပေးလိုက်တယ်ဆိုတာလူတွေအာယုံစိုက်လာအောင်ပြုလုပ်လိုက်တဲ့လှုပ်ဆောင်ချက်တစ်ခုဆိုတာနဲ့မပိုပါဘူးရိုဟင်ဂျာဒုက္ခသည်ပြဿနာကိုဖြေရှင်းဖို့ဆိုတာကအဝေးကြီးလိုပါသေးတယ်လို့အစချီရေးသားထားပါတယ်ဒုက္ခသည်မိသားစုတစုဟာပြန်လည်လက်ခံရေးစခန်းရှိရာတောင်ပြိုလက်ပွဲကိုပြန်သွားကြတယ်ဆိုပြီးတော့မြန်မာအစိုးရကစနေနေ့မှာ Facebook စာမျက်နှာကတဆင့်ကြေညာခဲ့ပြီးနောက်တစ်နေ့မှာတော့မြန်မာသတင်းဌာနတွေကလူဝင်မှုကြီးကြပ်ရေးအရာရှိကနေတက်တီကန်ကပ်ပြားထုတ်ပေးနေတဲ့ဓာတ်ပုံတွေကျန်းမာရေးလုပ်သားတွေကကျန်းမာရေးစစ်ဆေးနေတဲ့ပုံတွေဖော်ပြလာကြပါတယ်ဒုက္ခသည်တွေနေရပြန်ပို့ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကြားပြီးခဲ့တဲ့နိုဝင်ဘာလအတွင်းသဘောတူခဲ့ကြပါတယ်ဒါပေမဲ့စနေနေ့ကပြန်လာတဲ့မိသားစုဟာဘင်္ဂလားဒေ့ရှ်ကနေပထမအဆုံးပြန်လာတဲ့မိသားစုဆိုတဲ့အချက်ကိုတော့လောင်ပြောင်စရာဖြစ်နေပါတယ်။ဒီမိသားစုဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိလာခြင်းမရှိဘဲနှစ်နိုင်ငံနေဆက်မြင်းရှိရာနယ်နိမိတ်မှာနေထိုင်ကြတဲ့သူတွေဖြစ်တယ်လို့ဆိုပါတယ်။တကယ်တော့ဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်ဟာရပ်တန့်နေပါတယ်။ ရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေကရှိနေသေးတယ်လို့လူတွေထွက်ပြေးနေကြဆဲရှိတယ်လို့យေတာထားပါတယ်။ကုလသမဂ္ဂနဲ့တခြားအဖွဲ့အစည်းတွေကလည်းဒေတာတွေမှာစိတ်ချရမှုမရှိသေးဘူးလို့ပြောနေကြပါတယ်။ဒီလိုအခြေအနေမှာဒုက္ခသည်တွေကမပြန်လို့ကြပါဘူး။စနေနေ့ကပြန်သွားတဲ့မိသားစုကိုထုတ်ပေးတာကလည်းနိုင်ငံသားအတိမတ်ပြုလက်မှတ်မဟုတ်ပဲနိုင်ငံသားစီစီရေးကတ်တာဖြစ်တယ်လို့ထောက်ပြထားပါတယ်။ရိုဟင်ဂျာတွေကိုပြန်လာစေခြင်းသူတို့နေထိုင်တဲ့နေရာကိုလုံခြုံစိတ်ချပြီဆိုတာနိုင်ငံတကာကိုပြသဖို့လိုတယ်လို့သူတို့ကိုနိုင်ငံသားအဖြစ်ပြန်ပေးပါခွဲခြားဆက်ဆံမှုမလုပ်ပါနဲ့မလိုမုန်းထားနှိမ့်ဆက်ညှိမ့်မှန်းတာမျိုးမပြုလို့အောင်အကာအကွယ်ပေးပါစသဖြင့်ရည်သားထားပါတယ်ခင်ဗျာဗီအိုအေမြန်မာပိုင်းရဲ့ဗိုလ်ထူးနေမနက်ဖက်အစီအစဉ်လေးနားဆင်နေကြတာဖြစ်ပါတယ်ခုဆက်ပြီးတော့နားဆင်ရမှာကတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်အမေရိကန်အီဒီယန်အသုံးနှုန်းတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာပ
ါဒီနေ့ပြည်တင်ပြမယ့် EDM အသုံးကတော့
Lip Service
ဖြစ်ပါတယ်စာလုံးပေါင်းက L I P Lip ကနှုတ်ခမ်း S E R V I CE service ကဝန်ဆောင်လုပ်ငန်းဒါမှမဟုတ်တူတူယောက်ယောက်တွေဆောင်ရွက်ပေးတာလို့လုံကောက်ဒီပေရတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့နှုတ်ခမ်းနဲ့ဝန်ဆောင်မှုတစ်ခုခုလုပ်ပေးတာပေါ့ idiom ဆိုရက်တော့ဗိုက်ဒီပေကလည်းရှင်းနေလို့ဆိုရမှာပါကျမတို့မြန်မာနေ့စဉ်အသုံးပြရမယ်ဆိုရင်တော့ပါစပ်နဲ့ logo လုပ်တာပေါ့ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုလို့မရတာမျိုးကိုဆလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Crow ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Joe has promised to help his brother financially since he lost his job but so far it's just lip service and his brother is in great trouble
သူကြီးအလုပ်ပြုတ်သွားခြင်းကစလို့ Joe ကငွေရကြီးအကူအညီပေးပါမယ်လို့ခရီးပေးခဲ့တယ်။ဒါပေမဲ့လို့ခုချိန်ထိတော့လောကကြီးပါပဲ။သူညီလေးအတော့ကူဒုက္ခရောက်နေလေလို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ Joe has promised to help his brother financially since he lost his job. But so far it's just lip service and his brother is in great trouble.
ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုလို့မရတာမျိုးဆိုရင်ဘယ်လိုပြောမလဲ
Lip service
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနေ့ကအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့မနေ့ကညပိုင်းမှာဆွေးနွေးကြတဲ့ diary line အစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါတော့မယ်ကိုတားညင်ဦးကအစီအစဉ်တင်ဆက်ထားပါတယ
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်း diary line အစီအစဉ်ကနေပြီးတော့ကြိုဆိုပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းကတော့ကချင်စစ်ပွဲအခြေအနေဖြစ်ပါတယ်ဒီမြန်မာနိုင်ငံမှာညဉ့်ညဉ့်အီတန်တွေလွှမ်းပြီးတော့ညဉ့်ညဉ့်ဆွေးနွေးပွဲတွေလုပ်နေတဲ့ချိန်ထဲမှာပဲမြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မှာတော့တိုက်ပွဲတွေကရပ်မသွားတဲ့အပြင်စစ်ပွဲတွေကြောင့်ဒုက္ခသည်တွေမှာအရေးပေါ်အကူအညီတွေကပိုပိုပြီးတော့လိုအပ်လာနေပါတယ်ကချင်စစ်ဘာကြောင့်မရပ်နိုင်တာလဲဆိုတဲ့ခေါင်းစဉ်နဲ့အခုကျွန်တော်တို့ Daily Life စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမလူကတော့ကချင်ဒီမိုကရေစီပါတီရဲ့ဦးထဒေါက်တာတူးကြာဖြစ်ပါတယ်ဒေါက်တာတူးကြာဟာဆိုလို့ရှိရင်ရင်းနှုံးက KIA ခေါင်းဆောင်ဟောင်းလည်းဖြစ်ပါတယ်နောက်တူကတော့ဒီမြန်မာနိုင်ငံရေးအကဲခတ်လေးလာသူစိုင်းဆရာလည်းဖြစ်ပါတယ်ဥမမောင်စိုးပါနှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါပြီခင်ဗျအရင်ဆုံးကျွန်တော်ဒေါက်တာတူးကြောက်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျအဲဒေါက်တာတူးကြောက်ကြားပါလားခင်ဗျကချင်စစ်နဲ့ပတ်သက်လို့ကျွန်တော်တို့ခေါင်းစဉ်တိုင်းမှာပဲဘာကြောင့်မရနိုင်တာလဲဒေါက်တာတူးကြောက်နည်းနည်းလေးချုပ်ပြီးတော့ပြောလို့ရရင်ဘာကြောင့်ဒီကချင်စစ်အခုပြောရမယ်ဆိုရင်ဒီမိုကရေစီအပြောင်းလဲကြမှာကချင်စစ်ကတော်တော်လေးအချိန်ဟုန်ကောင်းကောင်းနဲ့ဖြစ်နေတယ်ဘာကြောင့်မရနိုင်တာလဲခင်ဗျမြို့
သားပြောရမယ်ဆိုလို့ရှိရင်တော့အစိုးရကောင်းဆောင်များနဲ့တမ်းတော်ကောင်းဆောင်များအနေနဲ့ကစ်ချင်းပြည်နယ်ရဲ့အရေးကိုဖြေရှင်းတဲ့နေရာမှာနိုင်ငံရေးဖက်စည်းရေးဖြေရှင်းဖို့ကိုယ်ရည်စူအားတက်တန်လာတယ်လို့ပြောရတယ်။ဒါကြောင့်မို့တိုက်ပွဲတွေကဒီနေ့တခြားပုဂ္ဂိုလ်များလာတာတိုက်ပွဲမရနိုင်တဲ့အကြောင်းရင်းတစ်ခုလို့ပြောရစမ်းနေတယ်ကြ။ဒါနောက်တစ်ခုကဘာလဲဆိုရှင်တော့ကျွန်တော်ဒီအစိုးရဘက်ကရတမ်းတော်ဘက်ကပြောနေတာပြည်ရောက NCA မဆိုးနိုင်သေးတဲ့အကြောင်းပြောရတာဒါလည်းသူပြောနေတာရှိတယ်။ဒီ NCA ကိုကျေရပါကြမဆုံးလေးစားကိုကျွန်တော်ကျွန်တော်သုံးသပ်နေတဲ့အတိုင်းဆိုလို့ရှိရင်တော့ဖြစ်ချက်နေရတော့ဒီ
ကျွန်တော်ဒီမှာနည်းနည်းလေးဖြတ်မိချင်တာဒေါက်တာတူးကြခုနကကျွန်တော်ပြောမယ်ဆိုရင်1993-94လောက်တည်းကထင်ပါတယ် KIA အနေနဲ့တကယ်တမ်းပြောရင်မြန်မာစုရနဲ့ညီညာရေးယူလာခဲ့တာဒါပေမဲ့စစ်စုရလက်ထက်တလျှောက်လုံးမှာဖြစ်မလာဘဲနဲ့ပြောမယ်ဆိုရင်မြန်မာတပ်တွေကလည်းကချင်ပြည်နယ်ထဲမှာလည်းအချိန်ကာလတွေရှိပါတယ်စစ်စုရတောက်လျှောက်တလျှောက်လုံးမှာဖြစ်မလာဘဲနဲ့တကယ်ဒီမိုကရေစီအပြောင်းလဲတွေလုပ်တဲ့အချိန်ကြမှာ KIA နဲ့ဘာကြောင့်ဒီလောက်ထိထိတိုက်ဖြစ်လာတာလဲအချိန်ကြီးဟု
တ်ကဲ့အဲ့ဒါကိုကျွန်တော်ဒါပြောမြင်သားတော့ဆိုတော့ပါ KIA နဲ့ဒီကအစ်ရအခုလက်ရှိအစိုးရနဲ့တပ်မတော်ကဒီနိုင်ငံရေးကိုဝန်ဆောင်မယ်မသေးတာ။နိုင်ငံရေးရဖြည့်ရှိမယ်အစားစီးရေးနဲ့ဖြည့်ရှိဖို့ပုံရိပ်အားဖြစ်တာနဲ့တော့ကိုပြရတယ်။ဒါနောက်ဆက်ကဘာလဲလို့ရှိရင်ဒီနိုင်ငံတကာရဲ့ဒီစစ်ဝန်ဆောင်မှုလည်းအများကြီးရောကြပါတယ်။စစ်ပြည်နယ်နဲ့ပတ်သက်တဲ့။အဲဒီဒီခရီးပို့တော့လာတဲ့နောက်ပိုင်းနိုင်ငံတကာအနေနဲ့ဒီစစ်ပြည်နယ်အကြောင်းအပြစ်မပြောကြတော့။အဲတော့ဒီလိုဖြစ်တဲ့အခါကျတော့နိုင်ငံတကာရဲ့အကြံပြုမှုနဲ့ဖြည့်အားပေးမှုဒါလည်းမရှိတဲ့အနေအထားမျိုးရောက်ရှိလာတော့ဒီဖြစ်စဉ်ကိုဖြစ်နေတဲ့အပိုင်း
ဥမာဆိုခုနကတော့တော်တော်တူးကြကတော့အဓိကတော့ဆူရနဲ့စစ်တပ်ဘက်ကစေးနီးနဲ့ဖြည့်ရှင်းလူရာကြောင့်ဆိုတာကိုအဓိကပြစ်တင်ပါတယ်ခင်ဗျာဥမာဆိုရောကချင်စစ်ဘာကြောင့်မရနိုင်တာလဲဘယ်လိုများသုံးသပ်မိပါလဲ
ကျွန်တော်တို့အခြေအနေအချက်ပြောမယ်ဆိုရင်ကျွန်တော်တို့ KNA နဲ့နာဝတနေက1994ခုနှစ်မှာပြည့်ရခဲ့ပါတယ်ခင်ဗျာအဲ့ဒီကထားရတဲ့ဂရီဂရီယာပြောမယ်ဆိုရင်ဒီအစိုးရချွေးကာလာတလျှောက်မှာအပြည့်ရထားပြီးတော့အရသာဆိုးရတက်လာတဲ့အချိန်မှာနိုင်ငံရေးဆွေးနွေးမယ်ဆိုတဲ့ဂရီကူပါပဲ။ဒါနဲ့ကျွန်တော်2008ခြေကံဦးလေးပြထားပြီး2009ခုနှစ်မှာနားဖနေပြီးတော့ဒီ BGF ပေါ့နော်ငကြဆောင်တပ်ဖွဲ့စည်းရေးကိုဖိအားပေးလာတဲ့အချိန်မှာစပြီးတော့မပြေလည်မှုတွေဖြစ်လာပြီးတော့တိုက်ပွဲတွေဖြစ်လာပါတယ်။ဒါပထမဆုံးကေအေနဲ့94ရက်နေ့အပြည့်ရပြီး2017 19ရက်နေ့မှာပြန်ပြီးတိုက်ပွဲဖြစ်လာတဲ့ခြေကံကြောင်းရင်းပါပဲခင်ဗျာ။တကယ်လည်းပါဆိုလို့ရှိရင်ဒီကျွန်တော်တို့အရင်အပြည့်ရခင်ကထားခဲ့တဲ့ဂရီကူရဲ့အတိုင်းအရသာဆိုရတက်လာတဲ့အချိန်ဆိုတော့ဥပိ္ပစဉ်ဆိုတာစတက်လာတဲ့အချိန်မှာနိုင်ငံရေးဆွေးနွေးမယ်ဆိုရင်စုမဖြစ်ဘဲနဲ့နိုင်ငံရေးဆွေးနွေးရဲ့လမ်းကြောင်းကိုရောက်ပါနိုင်မှာပါ။အဲအခုစစ်ပွဲတွေဖြစ်နေရတဲ့ပတ်သက်ပြီးတော့တုံ့ပြန်ရမယ်ဆိုရင်ပထမအချက်ရပြောမယ်ဆိုလို့ရှိရင်တော့အဲကျွန်တော်တို့ဒီ KIA ဘယ်ဖြစ်ဖြစ်ကျန်တဲ့နိုင်ငံရေးဖွဲ့လက်နက်ကိုင်ဖွဲ့စည်းတွေပဲဖြစ်ဖြစ်ကျွန်တော်တို့မြန်မာပြည်မှာကကိုယ့်ရဲ့ယူနိုက်တက်ပေါင်းမြောင်အင်အားပုံပြီးတော့ဖြားပေးနေရှိတာအလေးကျင့်လို့ဖြစ်နေပါလေဒီလိုစစ်မှတွေ့ရတာအဲ့ဒါကြောင့်ဖြစ်နိုင်တဲ့အချက်တစ်ချက်ဖြစ်ပါတယ်ဒုတိယအချက်အနေနဲ့ပြောရမယ်ဆိုလို့ရှိရင်တိုင်းရင်းသားလက်နက်ကိုင်တပ်ပေါင်းစုတွေမှာအစောပိုင်း2017ကနေ15အထိဆွေးနွေးတဲ့တပ်ပေါင်းစုကာလာတွေမှာကျင်းရ UNSC ရဲ့အဓိကခေါင်းဆောင်ခန်းပါဝင်နေတဲ့အကြောင်းမျိုးအဓိကခေါင်းဆောင်ပိုင်းကိုဖြားပေးတယ်လို့လည်းသုံးသပ်လို့ရပါတယ်တတိယအချက်အနေနဲ့ပြောရရင်ကျွန်တော်တန်ဆာလက်နက်ကိုင်ဖွဲ့တွေထဲမှာဝါနဲ့ဒီမိုင်းလာဖွဲ့တွေကတော့သူ့ငယ်မြေသူ့တပ်နဲ့အပြည့်ရထားတာလွဲတယ်ဗျဒါပေမဲ့ KIA ပါဝင်ကျန်တဲ့တန်ဆာလက်နက်ကိုင်ဖွဲ့တွေကဘူထဏာကျုပ်ကလွဲလို့ကျန်တဲ့တပ်ဖွဲ့တွေကတောက်ကြဖြစ်တယ်တောက်ကြဖြစ်တယ်ဆိုတော့ဥပမာကချင်ပြည်နယ်မှာရှိအဓိကမျိုးကြီးဒီစစ်တွေလမ်းကြောင်းတွေကိုအစိုးရအုပ်ချုပ်အာဏာသက်ရောက်တယ်အစိုးရတပ်ကလုံခြုံရေးထိန်းသိမ်းထားနိုင်တယ်ဒါပေမဲ့ပါဝင်ရင်ဒေသလျှောက်မှာအာသာဒီတန်လာလက်နက်ကိုင်ဖွဲ့တွေကတောက်ကြလို့ရှာတယ်အဲ့ဒီခါမှကြတော့စစ်မတိုင်ဖဲနေရင်လေတန်လာလက်နက်ကိုင်တပ်တွေရဲ့အင်အားတစ်ခုကြီးထားပြီးသူဩဇာတဲအောင်မှကြီးလာတယ်အဲ့တော့ဒီတပ်အနေနဲ့ကလည်းဒီဩဇာတဲအောင်မှကိုစစ်ပွဲတိုက်ပြီးလို့လိုအပ်တယ်ဆိုတဲ့အမြင်ရှိပါတယ်ဒါတတိယအချက်လို့ပြောရပါမယ်စတုတ္ထအချက်အနေနဲ့ပြောရရင် UNC မှာဆွေးနွေးပွဲဒီပြတ်သွားပြီးရဲ့ခင်မှာဒီဝါနဲ့ကိုင်နဲ့တွဲပြီးတော့မြောက်ပိုင်းမန်မေးဖွဲ့ပေါ်လာတယ်ဟုတ်တယ်တော့လက်မခံနိုင်ဘူးဆိုရဲကိုအဲဒီ PNL ကိုတန်းလုံးနဲ့ပတ်သက်ပြီးတော့ဒီ KA ရက်ခံချက်တွေရှိနေတဲ့အချိန်မှာဒီအကြောင်းချက်တွေအောင်မှာ KA ကိုပို့ဖျားပြီးတဲ့တိုက်ပွဲတွေဖြစ်လာတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်ဒီမှာကိုမောင်မောင်စုတစ်ချက်မေးချင်တာကဦးသိန်းစိန်လက်ထက်ထဲကစဖြစ်တယ်ဒါပေမဲ့အခု NLD အစိုးရလက်ထက်မှာတော့ NLD အစိုးရကတော့ဒီမတိုင်ကတော့ NCO အရင်ပြည့်တဲ့ပုံစံပြောတယ်ဒါပေမဲ့နောက်ပိုင်းမှာတော့ NLD အစိုးရကိုယ်နိုင်က NCO ထိုးပါထိုးပြီးလို့ရှိရင်ရဲလူငန်းစင်မှာပါဝင်နိုင်မယ်ဆိုတဲ့လမ်းစာပို့ပြီးအရေးကြီးရဲဆိုတဲ့ဟာကိုဇောင်းပိတ်ပြီးတော့ပြောလာတယ်အဲ့တော့ NLD အစိုးရအနေနဲ့ဒီကချင်အရေးကိစ္စမှာသူကိုယ်တိုင်ကအခုကချင်စစ်တွေဖြစ်တဲ့ကိစ္စမှာသူကိုယ်တိုင်ကလိုလားလားရှိတဲ့သဘောလားဒါမှမဟုတ်တက်ကိုမလွှမ်းနိုင်တော့ဘယ်လိုယူဆရမလဲဦးမောင်စု
ဒီစစ်ပွဲဖြစ်တာ NLD ကိုယ်တိုင်ကလိုလိုလားလားဖြစ်နေတယ်လို့တော့ကျွန်တော်မမြင်ပါဘူးခင်ဗျာအဲသူအနေနဲ့တက်ကိုမလွှမ်းနိုင်ဘူးလို့ပဲမြင်ပါတယ်အဲ2008ခြေခံဥပဒေရဒီတက်နဲ့အစိုးရကြားမှာလုံခြုံရေးကွာခြားတာရှိပါတယ်အဲကျွန်တော်တို့မနေ့ကလွတ်တော်မှာဆိုလည်းတွေ့နေပါတယ်PNA, NLD, AA, ဒီကိုကလေးဝက်ဘူးမတရားဒီအချမ်းဖက်ဖွဲ့စည်းပြီးပြင်ညာဖို့တပ်ကစားအစိုးရတို့ NLD အများစုရှိတဲ့လူတော့ပေးချခဲ့တာကျွန်တော်သိခဲ့ပါတယ်။ဒါပေမဲ့အခုစီရေးဖီအာပေးနိုင်တဲ့ပတ်သက်ရင်အခု KNA မှာဖြစ်နေတဲ့တက္ကနာရှိတယ်။နောက်တစ်ခါအခု KNU မှာလည်းကျွန်တော်တမန်9 AA မှာတနက်တန်ကြန့်နေတာလည်းပြဿနာလည်းရှိတယ်။အဲ့တော့ဒီအပိုင်းမှာလည်းဒီပြင်သတင်းတွေက SSTV area ဖြစ်တဲ့လွယ်စပ် area ပေါ့နော်မန်ရှူဘက်ချမ်းမှာလည်းပဲဒီရလို့ရတာဖြစ်နေတာကြီးကြာနေရတယ်အဲ့တော့ဒါတွေကကျွန်တော် NLD ပါတယ်လို့တော့မထင်ဘူးဒါပေမဲ့တစ်ဖက်ကလည်းပဲငငယ်ကြီးကရင်မှန်းချက်ပေါ့မြောင်အင်အားသုံးမှုလိုအပ်တယ်လို့မြင်နေတဲ့အယူအဆတွေရှိနေသေးဒီကဏ္ဍတွေကျွန်တော်တုံ့ပြန်နေတာ
အခုလို့စစ်စင်ကြီးတွေလုတ်တဲ့အခါမှာတကယ်တမ်းပြောရင်အစိုးရဘက်က endorsement ပေါ့နော်အစိုးရဘက်ကနေပြီးတော့ခွင့်ပြုချက်မလိုဘူးလား
ကျွန်တော်တို့2008အခြေခံဥပဒေမှာတော့အစိုးရဘက်ကကျွန်တော်တို့ခွင့်ပြုချက်လိုအပ်ပါဦးခင်ဗျာဒီကာကွယ်ရေးလုံခြုံရေးနဲ့ပတ်သက်ရင်တစ်ဖက်မှာလုံခြုံရေးပြေဝါရှိပါတယ်ဒါပေမဲ့ကျွန်တော်တို့လောလောဆယ်မှာပြောစရာဖြစ်နေတာတစ်ခုကတော့စစ်ပွဲတွေဖြစ်နေတဲ့အခါမှာဥမာလို KN area မှာလောဆယ်တနင်္လာမှာအဲစစ်ဘေးတုကားတွေ2000လောက်တိုက်ပွဲချမ်းတွေမှာပြိမိနေတယ်ဖားကန်နံပါတ်ချမ်းမှာလည်းယာနေချီပြိမိနေတယ်အဲဒီဖားပုံဒီ KN တမ9 area မှာလည်း2000လောက်စစ်ဘေးတုကားတွေပေါ်နေတဲ့အခြေမျိုးမှာအစိုးရနဲ့လွှတ်တော်အနေနဲ့ဒီစစ်ပွဲကိုမရပ်တန့်နိုင်အောင်မှဒီဒုက္ခတွေကိုလွတ်အပ်လွတ်ကြောင်းဖြစ်ဖို့ကယ်ပေးဖို့เนาะဒီဟာကိုအရင်ဖြေရှင်းပေးဖို့လိုအပ်မယ်လို့တော့ကျွန်တော်တို့အပြည်အများမျှော်လင့်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်သရရှင်တွေရဲ့ပေးစာလေးတွေဖတ်ချင်ပါတယ်ခင်ဗျာသရရှင်တွေတော်များလည်းပေးစာလေးပေးထားရှိပါတယ်ကျွန်တော်အရင်ဆုံးဥလထုံတကုံမျိုးသစ်ရဲ့ပေးစာလေးဖတ်ချင်ပါတယ်သူကတော့ကချင်စစ်ပွဲဘာကြောင့်မရပ်နိုင်လဲဆိုတာကို90ကျော်တမိုင်းနောက်ခံသဘောထားဖို့သဘောထားကိုသိဖို့လိုမယ်လို့ပြောပါတယ်။နံပါတ်1ကတော့ပင်လုံးအမိခံပြီးတော့ငင်းငိုင်းတိဆောက်နေတယ်ဆိုပေမဲ့တိုင်းသားစီလုံးညီညွတ်မှုနဲ့လွတ်လပ်ရေးခြေကအုပ်မြင့်59မူရင်းပင်လုံးသဘောတူညီချက်အနှစ်သာရဖြစ်တဲ့ဒန်းတူရေးနဲ့ကိုပိုင်ပြောင်းလဲခွင့်ကိုပြစ်ပယ်ထားတာပါတဲ့။နံပါတ်2ကတော့စီးပွားရေးအကျိုးမြတ်ကိုထိတ်တန့်တင်ပြီးတော့အခွင့်အလမ်းအလုံးလိုဝကြီးအုပ်ထားလို့တဲ့အုပ်စုအကျိုးစီးပွားလမ်းစဉ်ကိုထိန်းချုပ်ထားလို့တာပါတဲ့။နံပါတ်3ကတော့ဒီမိုကရေစီခြေကပြည်သူ့အချုပ်အခြာအာဏာပိုင်စနစ်ငြိမ်းချမ်းနေပြီးတော့ချုပ်ငင်းနေပြီးတော့လက်နက်အားကိုစစ်တပ်ကြီးစိုးမှုအခြေခံနဲ့စစ်အာဏာရှင်စနစ်အမြင့်တွေခိုင်ခန့်တည်ထောင်နေခြင်းဆိုတဲ့အခြေခံကြောင်းရင်းဖြစ်ပါလေဆိုပြီးတော့ပြောပါတယ်။နောက်သရရှင်တဦးကတော့ Richard Tulunga Lai ဆိုတဲ့တိုင်းသားဒေသတွေမှာတရားစတာကုံဆုံးတဲ့တနည်းစစ်ပွဲတွေရက်တက်နေပါပဲတဲ့။အဖိုးတန်တရားစတာမထွက်တဲ့အခြားတိုင်းသားဒေသတွေကိုဘာမှရံမလို့ဘူး။ကောင်းကျိုးလည်းမပေးဘူး။ဘေးမဲ့ပြီးထားပါလေ။ဒါပေမဲ့အဖိုးတန်တရားစတာထွက်တဲ့တိုင်းသားဒေသတွေကိုတော့မကုန်ချင်းတိုက်နေမှာပါလို့ပြောပါတယ်။အဲ့တော့ကျွန်တော်ဒေါက်တာတူးကြော်ကိုဒီမှာတစ်ချက်မေးချင်ပါတယ်ခင်ဗျ။ပြောမယ်ဆိုရင်KIA ကိုတိုင်ကလည်းဒီကချင်ပြည်နယ်မှာရှိတဲ့တရားစတာတွေအထူးဖြစ်ဒီကြောက်တွင်းနေတဲ့မှာစီးပွားရေးလုပ်နေတာရှိပါတယ်ခင်ဗျာအဲ့တော့ဒီစီးပွားရေးအကျိုးမြတ်ဒီကော KIO ဘက်မှာဖြစ်ဖြစ်မြန်မာအစိုးရတက်ဒီမှာဖြစ်ဖြစ်စီးပွားရေးအကျိုးမြတ်ကြောင့်ဖြစ်တယ်ဆိုတဲ့ဆွဆွဲချက်တွေကလည်းရှိနေတယ်ဒါကိုဖြစ်နိုင်ပါလား
နောက်တစ်ပိုင်းအနေနဲ့ဆိုတာအဲ့လိုယူဆလို့လက်ခံလို့ရပါတယ်ဒါကြောင့်လည်းဆိုလို့ရှိရင်ဒီစီးပွားရေးနေနေဒီမှာဒီဒီစီးပွားရေးကိုအဓိကလုပ်ဆောင်တဲ့ဒေသတွေရှိနေတာပေါ့အဲ့မှာဒီကိုယ့်ရဲ့ဝင်ငွေကိုယ့်ရဲ့ရံပုံငွေကိစ္စတွေပေါ့နော်အဲ့ဒါဖြစ်တော့ဒါတွေကဟိုဖြစ်ဒီကုနာကျွန်တော်တင်ပြတယ်လို့ဟောဒီကျွန်တော်ဖြတ်လေးဖြတ်မှာဒီအစိုးရဘက်ကဆိုလို့ရှိရင်တန်းတန်းလေးနဲ့ကဖက်စတီဗယ်ကိုဖဲကဝင်ငွေကိုဖြတ်တော့ခြင်းနဲ့ပုံစံမျိုးနဲ့ပေါ့နော်ဒါပြာဒီတစ်ချက်ပေါ့နော်တစ်ချက်ကသူ့ရဲ့ကျူးစီပါအတက်လေးနဲ့ပါပါပါ
ကုနာကဒေါက်တာတူးကြပြောသွားတဲ့ထက်မှာအစိုးရကိုစစ်တပ်ကနိုင်ငံရေးမဖြည့်ရှင်းလို့ဘူးလို့ပြောပါတယ်စစ်တပ်ကတော့လက်တွေ့တိုက်နေတယ်သူတို့သဘောထားကျွန်တော်သိရခဲ့ပါတယ်ဒါပေမဲ့အစိုးရဘက်ကတော့ဒေါန်ဆန်းစုကြည်ကိုယ်တိုင်ကလည်းညီငယ်လူငန်းစင်းတွေမှာတက်ကြွဥဆောင်ပြီးလုပ်နေတယ်ညီငယ်လူလာပါတယ်လို့ပြောနေတဲ့အခါမှာကချင်ကိစ္စကိုနိုင်ငံအိန္ဒိယမဖြည့်ရှင်းလို့ဘူးဆိုပြီးတော့စစ်တပ်ကမြန်မာအစိုးရဘက်ကနိုင်ငံအိန္ဒိယမဖြည့်ရှင်းလို့ဘူးဆိုတဲ့ဆွဆွဲချက်ကခိုင်လုံပါမလား
ကျွန်တော်အဲ့လိုဒီအတိအကျဆွဆွဲတဲ့ဘောရောမဟုတ်ပါဘူးနိုင်ငံကြီးရဖြည့်ရှင်းတာဥစ္စာပေးစီခြင်းလေစီရေးဖို့တော့ဒါဥစ္စာပေးစီခြင်းပေါ့ဒါဥစ္စာပေးအစ်စ်မှာကျွန်တော်ရင်းဖြေရမှာ
တိုက်ပွဲတွေအခုဖြစ်နေတဲ့အချိန်ဒီမှာအစိုးရကိုယ်တိုင်အစိုးရရဲ့သဘောထားရောပါတယ်လို့ယူဆပါလား
ဟုတ်ကဲ့ဒီကတော့တတ်တဲ့အစိုးရကတော့ဒါညှိနှိုင်းရမှာပေါ့သူတို့ကဒီဟာတက်ပွင့်ရရေးရတော့ဒါအစိုးရရောတက်ကလည်းပြောတင်တာပြောရမှာပဲ
ဟုတ်ကဲ့ခင်ဗျကျွန်တော်တို့ရှင်ပေးစာတချို့ဖတ်ချင်ပါလေတို့ရှင်တူနာမည်တော့ဖော်ပြပါဦးကျွန်တော်အီးမေးလ်ဆင်ပြီးတော့ပေးလာပါတယ်အဲ့ဒါကိုမတ်ခွန်ညူဖတ်ပြပါအောင်ရ
ဟုတ်ကဲ့ရှင်ကချင်ရှမ်းချင်းကယားဆိုတဲ့လေးပြည်နယ်ဟာတည်ကြလွတ်လပ်ရေးယူခွင့်ရှိတဲ့ပြည်နယ်တွေပါမြန်မာနိုင်ငံဟာပြည်နယ်စုမြန်မာနိုင်ငံမဟုတ်ပါဘူးပြည်ထောင်စုပါပြည်ထူထောင်နိုင်တဲ့ကချင်ပြည်ထူထောင်ခွင့်ရှိပါတယ်မြမတမိုင်းဟာမယိုးသားတဲ့ဗမာခေါင်းဆောင်တွေချုပ်ကန်ခဲ့တာပါတမိုင်းဘာသာရပ်မှာအဓိကအရေးကြီးဆုံးပင်လုံတမိုင်းချောင်းတင်ကြတာမရှိပါဘူးပုံမြင်သာရှိတဲ့ကြံစစ်သားတွေလောက်လာတင်ကြနေတော့မြမဟာတခင်မျိုးပါလို့လူမျိုးကြီးဝါဒအသေးနဲ့တရက်သေးကင်ဆွဲထားတာကိုမငြင်းနိုင်ပါဘူးKIA ကိုတောင်းကျမ်းသူလို့ပြောဆိုနေခြင်းဟာငင်းချမ်းရေးဆွင်းနှွေးမရအောင်တစ်ဖက်သက်ပညာနဲ့ဖိကစားသွားတာမြင်ရတယ်။ဘယ်အစိုးရကတပုံတောင်းကျမ်းသူနဲ့ဆွင်းနှွေးဘူးလဲ။တပုံနဲ့တော့ဆွင်းနှွေးကြပါတယ်။ KIA ဆိုတာမနေ့တနေ့ကမှပေါ်လာတာမဟုတ်ပါဘူးလို့យေတာထားပါတယ်ရှင်
။ဟုတ်ကဲ့။နောက်ထပ် Throw Shit 2ကတော့ Tank to to Mike တဲ့ကချင်နာမည်ထင်ပါတယ်ကျွန်တော်လည်းအတန်အတွက်သိမရပါဘူး။အဲ့တော့သူយေထားတာကတော့တက်မတော်ကခုလိုမျိုး KIA KIA ကိုအလွန်အင်အားလုံးတုံးပြီးတော့တိုက်ခိုက်လာတဲ့အကြောင်းကတော့တရုတ်နိုင်ငံရဲ့စီးပွားရေးမဟာဗျူဟာစီမံကိန်း One Belt One Road ကြောင့်ねထင်ပါတယ်ဆိုတော့သူရဲ့သုံးသက်ချက်ဖြစ်ပါတယ်အဲ့တော့ကျွန်တော်ဥမ္မောင်ဆိုးကိုမေးချင်ပါတယ်ခင်ဗျာမြန်မာအင်ဒီဂျင်တရုတ်နိုင်ငံကလည်းခုနကပြောလို့သူတို့ရဲ့ဒီပိုလမယူစီမံကိန်းကလည်းတော်တော်လေးအချက်ကြာသူတို့တင်စဉ်းစားချက်ကတော်တော်ကြီးမှဖြစ်နေပါတယ်ခင်ဗျာအဲ့တော့အခုကချင်ကိစ္စမှာတရုတ်နိုင်ငံရဲ့အခန်းကဏ္ဍကိုဘယ်လိုမြင်လဲခင်ဗျာတရုတ်ကကြောင်းဝင်နိုင်ပါရဲ့လား
ရုပ်မြင်နဲ့ကတော့ဒီကချင်ရဲပါဝင်မြောက်ပိုင်းဖွဲ့တွေရဲ့ရင်းနှီးစီးနှီးပွဲမှာနေပတ်သက်လို့သူက2017ကစပြီးလေးလာသူနေနဲ့တက်ရောက်ခဲ့ပြီးရော2016ခုနှစ်နှစ်ကုန်မှာတိုက်ပွဲတွေပြင်းထန်လာတဲ့အချိန်ကစပြီးရောတက်ကြောကြောညင်နေဒီကပါဝင်လာတာကိုကျွန်တော်တွေ့ရပါတယ်အဲ့တော့ဒီအချိန်မှာသူ့အနေနဲ့တော့အခုကျွန်တော်တို့အခုအချိန်ကြီးပေါ့2016နှစ်ကုန်ကနေအခုအချိန်ကြီးသူ့အနေသိတာကတော့ဟိုဘက်မြောက်ပိုင်းခုနှစ်ဖွဲ့ကလည်းပဲအစီအထုတ်အဲ့တုန်းနေသလိုတစ်ဖက်ကလည်းဒီအစိုးရနဲ့တက်မတော်ကိုခုနှစ်ဖွဲ့စလုံးကိုဒီပါဝင်ငင်းဆွေးနွေးမှာပါဝင်မှုတိုက်တွန်းနေတယ်လို့ကျွန်တော်ကြားသိရပါတယ
်။ဒါပေ
မဲ့ကျွန်တော်တို့တရုတ်အနေနဲ့ OVOR နဲ့ပတ်သက်လို့ရှိရင်ကျွန်တော်ဗမာပြည်ကိုလုံးဝပဲထည့်သွင်းလာတာမရှိသေးပါဘူးကျွန်တော်အမြင်အရော
။ဟုတ်ကဲ့ကျွန်တော် KIA ဘက်ကအနေထောက်လည်းမေးချင်ပါတယ် KIA က KIA နဲ့ပတ်သက်လို့မြန်မာညီငယ်ကော်မရှင်ကလည်းသူတို့တော်တော်ဆွေးနွေးရလို့ကြားပါတယ်။သူတို့အဓိကတော့ KIA ဘက်ကNCO ထိုးမယ်ဆိုလို့ရှိရင်အဆင်ပြေသွားနိုင်တယ်ဆိုတဲ့သဘောထားမျိုးပြောတာကြီးလဲကျွန်တော်ကြားပါတယ်ခင်ဗျာအဲ့တော့ပြောမယ်ဆိုရင် state key ပေါ့အခုလိုဖြစ်နေတဲ့အခြေအနေကိုပဲ KIA ကကျေနပ်နေလို့လား KNE ကဘာကြောင့်မထိုးနိုင်တာလဲ
KIA နေနေကတော့လောလောဆယ် NCO ထိုးရင်းနဲ့ပတ်သက်လို့ကတော့ဒီကျွန်တော်အမြင်သူရဲ့အမြင်ပြောရရင်တော့ဒီ NCO မှာပါတဲ့တချို့အချက်တွေကိုပြင်ဆင်ထိုးလို့ရတယ်ဆိုတဲ့အပိုင်းကိုစောစောဝင်းတင်ပြထားတာရှိပါတယ်အဲမနစ်ကကျွန်တော်တို့NCC လုပ်ပြီးတဲ့အခါမှာ NC လမ်းကြောင်းတိုင်းမသွားဘူးလို့ပြင်ညာလာရှိပါတယ်။ဆိုတော့ NC နဲ့ပတ်သက်လို့ညီငယ်ကြီးကိုမရတဲ့အခါမှာ NC ကိုအယုံကြည်မဲ့တာလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့တော့ဒီဆက်မှာဒီတရုတ်ကရောဒီတရုတ်ကလည်းပဲဒီ NC ကဘာပဲဖြစ်ဖြစ်စကားပြောလို့ရတဲ့ဝင်ပေါက်လို့သတ်မှတ်လာတဲ့သတ်မှတ်ပြီးတိုက်တွန်းလာတဲ့အချိန်နေမှာတော့အစိုးရနဲ့တက်မလို့ကလည်း NC ကရှားလေးမူဝါဒအပြင်ကိုယ်ကလည်းဖြစ်နေတဲ့အချိန်မှာSCA နဲ့ပတ်သက်လို့ကျွန်တော်ထင်ပါတယ် KIA ပဲဖြစ်ဖြစ်ဝပဲဖြစ်ဖြစ်မြန်မာ့ဖွဲ့ရင်းနဲ့ဖြစ်ဖြစ်တမျိုးတစ်ပုံပြန်လဲစဉ်းစားလာလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life season အခုချိန်ဆက်သွားလို့ပါအဓိကပေါင်းဆွေးနွေးပြတဲ့ဒေါက်တာတူးကြော်ကိုဥမ္မောင်ဆိုးရောကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတော်ရရှင်နေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ် daily life season ဒီမှာပဲရနာခွင့်ပြပါခင်ဗျာ
ဒါကတော့အင်္ဂါညမှာဆွေးနွေးခဲ့ကြတဲ့ daily life season ကိုပြန်လဲထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုကူညီရေးအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကလှူဆောင်ခဲ့တာနဲ့လှူဆောင်နေတာတွေအားလုံးအတွက်အမေရိကန်လူထုကအထူးပဲကျေးဇူးတင်ရှိပါကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနလူထုဆက်ဆံရေးနဲ့လူထုရေးရာယာယီအငွေတန်းဝန်ကြီးဟက်သာ နိုဝတ်ကပြောပါတယ်။ဒီလူသားပေးဒုက္ခဖြစ်ရတဲ့အတွင်းမိမိတို့နိုင်ငံသားနီးကပ်တဲ့ဆက်ဆံရေးဟာဘယ်တော့မှနည်းမှမတူအောင်ပိုပြီးအခရာကျလာကြောင်းဘင်္ဂလားဒေ့ရှ်ရဲ့ခေါင်းဆောင်မှုဟာပိုပြီးအရေးပါလာကြောင်းမစ္စနိုဝတ်ကပြောပါတယ်။အမေရိကန်ဆိုရဟာနိုင်ငံတကာတိုင်းဝိုင်းနဲ့အနီးကပ်ပူးပေါင်းပြီးရိုဟင်ဂျာတွေနဲ့ပြီးခဲ့တဲ့ဩဂုတ်လကတည်းကသူတို့ကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်ကလူမှုဝန်ဝိုင်းအတွက်လူသားစာနာမှုအကူအညီဒေါ်လာသန်း130နီးပါးကူညီထားပါတယ်။ဒီကိစ္စအတွက်ဘင်္ဂလားဒေ့ရှ်နဲ့ဆက်ပြီးပူးပေါင်းဆောင်ရွက်သွားပါမယ်။အကူအညီတွေပေးတဲ့နည်းလမ်းနဲ့တောင်မကပါဘူး။ရ ရိုဟင်ဂျာတွေမြန်မာနိုင်ငံကသူတို့အိမ်တွေစီကိုယ်ပေါ်နဲ့ကိုယ်ဂုံတိတ်ခါရှိဘေးရန်ကင်းစွာပြန်နိုင်ရေးအတွက်တဆိုင်မမတ်ကူညီတဲ့နည်းနဲ့ပါဆောင်ရွက်သွားမှာပါလို့မစ္စနိုဝတ်ကပြောပါတယ်ဒီအချက်တဲကိုဖြည့်ရှင်ရေးမိမိတို့ရဲ့ပူပေါင်းဆောင်ရွက်မှုဟာခိုင်မာတဲ့နှစ်နိုင်ငံဆက်ဆံရေးရဲ့အသီးအပွင့်ဖြစ်ပြီးဒါကိုနောက်ထပ်ပိုအားကောင်းအောင်လုပ်သွားပါမယ်အမေရိကန်ရဲ့ဖွံ့ဖြိုးရေးအကူအညီနဲ့ပုဂ္ဂလိကကဏ္ဍရင်းနှီးမြှုပ်နှံမှုဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လူမှုရေးနဲ့စီးပွားရေးပိုင်းမှာသူမတူတဲ့တိုးတက်မှုရအောင်အထောက်အကူပြုထားပါတယ်။အမေရိကန်ပြပကုန်တင်ပို့သူတွေဟာကမ္ဘာမှာအရည်အသွေးအကောင်းဆုံးကုန်ပစ္စည်းတွေနဲ့ဝန်ဆောင်မှုတွေကိုထုတ်လုပ်ပေးအပ်ခြင်းအပြင်ဘင်္ဂလားဒေ့ရှ်စီးပွားရေးကိုနောက်တစ်ဆင့်မြင့်တက်အောင်လုပ်ဖို့သိတ်ကောင်းတဲ့အနေအထားမှာရှိနေပါတယ်လို့လည်းပြောပါတယ်။အမေရိကန်ဘင်္ဂလားဒေ့ရှ်လူညုံရေးပိုင်းပူပေါင်းဆောင်ရွက်မှုကနေအကျိုးကျေးဇူးအများပြားရထားတယ်လို့လည်းမစ္စနိုဝတ်ကပြောပါတယ်။ဒီထက်မှာဒေသတွင်းရေချောင်းလူညုံရေးတိုးလာတာအကြံဖက်ဝါဒတံမြန်နေနေရေးပူပေါင်းဆောင်ရွက်တာနဲ့ကုလညီညာရေးထိန်းသိမ်းမှုအားကောင်းလာတာတွေပါဝင်ပါတယ်။နိုင်ငံတကာညီညာမှုထိန်းသိမ်းရေးတပ်ဖွဲ့တွေကိုလေ့ကျင့်တာနဲ့ထောက်ပို့တာမှာအရေးပါတဲ့အခန်းကဏ္ဍကနေဘင်္ဂလားဒေ့ရှ်နိုင်ငံပို့ပြီးပါဝင်လာတာဟာအားတက်ဖွဲ့ပါ။ပြီးခဲ့တဲ့လကဘင်္ဂလားဒေ့ရှ်မှာ Shandy Dude 4 လေ့ကျင့်ရေးအစီအစဉ်လုပ်ခဲ့တာလည်းပါဝင်ပါတယ်။အဲဒီလေ့ကျင့်ခန်းမှာအမေရိကန်တပ်ဖွဲ့ဝင်50အပါအဝင်နိုင်ငံ30ကျော်ကအရေးအတွက်တထောင်ကျော်ပါဝင်ခဲ့ပါတယ်လို့မစ္စနိုဝတ်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်လူထုရဲ့အစွမ်းအစနဲ့တန်ဖိုးပေါ်မိမိတို့ရဲ့တူညီတဲ့ယုံကြည်မှုဟာမိမိတို့အကြားပူပေါင်းဆောင်ရွက်မှုရဲ့အဓိကတောက်တိုင်ဖြစ်ပါတယ်။ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုကနေတဆင့်မိမိတို့အတူတကွတာယာဝါပြောလာကြတာနဲ့အမျှအင်ဒိုပစိဖိတ်ဒေသနဲ့ကမ္ဘာတစ်ဝှမ်းမှာငြိမ်းချမ်းရေးနဲ့လွတ်လပ်မှုတို့အတွက်ဆက်ပြီးအားစိုက်လှုံ့ဆော်သွားမယ်ဆိုတာမိမိတို့ယုံကြည်ပါတယ်လို့ယာယီအငယ်တဲ့ဝန်ကြီးဟေသာနိုးဝတ်ကပြောပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အာဘော်မဟုတ်ကြောင်းထပ်မံပြီးတော့အတိပေးလို့ပါတယ်ခင်ဗျာVOA မြန်မာပိုင်းကဗိုလ်ရုံးနေမင်းဖက်အစီအစဉ်နေဆက်လက်တန်လှည့်နေပါတယ်။အခုတော့နောက်ဆုံးရထားတဲ့စစ်ဝင်စားစရာနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးတက်ကကြီးညာပေးပါလိမ့်မယ်
။ရှီရဲနိုင်ငံဒူးမောမြို့မှာပြီးခဲ့တဲ့ဆယ်တုန်းကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွင်ဒါရုနဲ့အုံပြုမှုရှိမရှိစစ်ဆေးမဲ့နိုင်ငံတကာကျွမ်းကျင်သူအဖွဲ့ရောက်မရောက်မသေးကြသေးပါဘူး။ OPCW ဒါရုနဲ့တုံးဆဲဆိုင်ရာတားဆီးအဖွဲ့ကကျွမ်းကျင်သူတွေဒူးမောကိုရောက်လာတယ်လို့ရှီရဲအစိုးရကတော့အထောက်ပြုကဲဆေးအဖွဲ့ကပါပြောပေမဲ့အမေရိကန်နိုင်ငံကြီးဌာနကတော့သူတို့ဒူးမောကိုမရောက်သေးဘူးလို့အင်ကာနေမှာပဲပြောပါတယ်။ဥရောပတိုင်းမှာဒီမိုကရက်တစ်နဲ့အာနာရှင်နိုင်ငံတွေကြားပြည်ရင်းစစ်ဖြစ်ပြီးပြိုကွဲနေပြီလို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကသတိပေးလိုက်ပါတယ်။မနေ့ကကြောက်တဲ့မြန်မာနှစ်တစ်ခုအထိမ့်မှတ်ဖြစ်တဲ့နိုင်ငံတော်သမ္မတကနိုင်ငံရေးအကျဉ်းသားတချို့ပါဝင်အကျဉ်းသား 8,542 ယောက်ကိုလွန်ငင်းချမ်းသာခွင့်ပေးလိုက်ပါတယ်။အမေရိကန်သမ္မတဂရွန်ဟောင်းနဲ့ဖြစ်မိသားစုဆိုင်ရာပညာရေးကိုဒီဇိုင်းမမတ်ထောက်ခံအားပေးလာသူဖြစ်တဲ့ Barbara Pierce Bush ဟာ2018 April 18ရက်အင်္ဂါနေ့မှာအသက်62နှစ်အရွယ်မှာ Texas ပြည်နယ် Houston မြို့ကနေမှာကွယ်လွန်သွားပါပြီ။အသက်83နှစ်အရွယ်သမ္မတဟောင်း George W. Bush ရဲ့ H.W. Bush ရဲ့ဇနီးဖြစ်သူကွယ်လွန်သူ Barbara Bush မှာသားသမီး9ဦးမြေ18ဦးနဲ့မြစ်9ဦးကိုချန်ခဲ့ကြောင်းသမ္မတဟောင်း George H.W. Bush ရုံးကအင်္ဂါနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ Barbara Bush ရဲ့ကျန်းမာရေးအခြေအနေဟာဆိုးဝါးလာခဲ့ပေမဲ့နောက်ထပ်ဆေးကုသမှုမခံယူဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာအခုလိုမကြခင်မှာကွယ်လွန်ခဲ့တာပါ။ COPD ကိုအဆုတ်ယောဂါတစ်မျိုးနဲ့နှလုံးအားနဲ့ယောဂါတွေကြောင့်မကြာခဏဆေးရုံတက်ခဲ့ရပြီးတဲ့နောက်မှာမိသားစုဝန်းရံပြီးတက်တက်သားသားနေလို့တဲ့အကြောင်းတနင်္လာနေ့အစောပိုင်းက Mr. Bush ရုံးကကြေညာချက်ထုတ်ပြန်ပြီးတဲ့နောက်မှာခုလိုကွယ်လွန်သွားခဲ့တာပါ။ Barbara Bush ဟာ1989ခုနှစ်ကနေ1993ခုနှစ်ထိတာဝန်ယူခဲ့တဲ့ American ရဲ့41ဆက်မြောက်သမ္မတဂရောဖြစ်ခဲ့တယ်လို့43ဆက်မြောက်သမ္မတ George W. Bush ရဲ့မိခင်လည်းဖြစ်ပြီး American နိုင်ငံသမိုင်းမှာခင်မွန်းသမ္မတနဲ့တားသမ္မတဖြစ်သူသမ္မတဂရော2ဦးနဲ့2ဦးဖြစ်ပါတယ
်။ဒါကတော့နောက်ဆုံးရထားတဲ့စိတ်ဝင်စားစရာမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်ကြီးညာတွားခဲ့တာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လို့ရမှုကကုကျော်အောင်လင်းဖြစ်ပြီးတော့အတတ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Derek Smith ဖြစ်ပါတယ်။ခုထုတ်လွှင့်နေတဲ့တနားရီစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိထပ်မံပြီးတော့ထုတ်လွှင့်ပေးဦးမှာပါ။နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။ကျွန်တော်ဆက်မူပါ
This program has come to you from the Voice of America, Washington.